Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan yin 2019 khu ni January la 16 ye Boru ni nya bai a si sin nei go American Piyang su myo lo Washington DC ka ni dai yai thau hlin pi ni ba bi shin. Jam ma nya tsin aw ma akhu Boru hu ni nya bai a si sin nei go taw yin tin set pi ba me.
Chino aw lin ba.ညနာဆင်မဲ့တဲ့နေမှာတော့ဥရောပတမကအီယူနဲ့ဗြိတိန်နိုင်ငံလွတ်ထွက်မဲ့အစီအစဉ်ကိုလွတ်တော်ကဖယ်ချပြီးဝန်ကြီးချုပ်ထရီဇာမေးဟာအယုံကြည်မရှိဆိုတဲ့မဲ့ခွဲဆုံးဖြတ်ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ကင်ညာနိုင်ငံနိုင်ယူမျိုးတော်ကဟိုတယ်တစ်ခုနဲ့ရုံးနေရှိတဲ့နေရာကိုစီးနင်းတက်ခတ်မှုတွေအဆုံးသတ်ပြီးဖြစ်တဲ့ကြောင်းသမ္မတကကြေညာလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြေညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့တက်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေကြောင့်ခပ်ပြေးတိမ်းရှောင်နေရတဲ့ဒုက္ခတွေအရေအတွက်ဟာ6000လောက်ထိရှိလာပြီဖြစ်တဲ့အကြောင်းကို
ဒီနေ့လုံးမှာအခုလက်ရှိပေါ်တော့ဒီ6000နီးပါးလောက်ပြောလို့ရတယ်ကိုဒီကျွန်တော်တို့ပေးထားတာကတော့အခုဒီ5000လောက်ကိုကတ်နေပြီ
စစ်တွေခြေဆိုင် RCR ICRC ရဲ့ဆက်ဆံရေးအရာရှိဒေါခင်ထီဦးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူရခိုင်စီးရေးအခြေအနေနဲ့ပတ်သက်ပြီးတက်မတော်နဲ့ AA ပြောဆိုချက်တွေကွဲလဲနေတဲ့အကြောင်းမြောက်အတ္တန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ကြီးကနေအမေရိကန်ပြည်အောင်စုကနှုတ်ထွက်ခြင်းနဲ့အကြောင်းစတဲ့သတင်းစာရီကိုလည်းနားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍ၊မြမအရေးသုံးသပ်ချက်တို့အပြင်တပတ်တွင်းအားကစားသတင်းစာရီကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်းတို့ကပြောပြပေးပါရှင
်။ဥရောပသမဂ္ဂ EU ဖော်ဝင်ဖြစ်ကနေပြည်ထောင်ငယ်နှုတ်ထွက်မဲ့အစီအစဉ်ကိုလွတ်တော်ကတခဲနဲ့မဲခွဲပယ်ချခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ဝန်ကြီးချုပ်ထရီဇာမေးဟာအယုံကြည်မရှိဆိုတဲ့မဲခွဲဆုံးဖြတ်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။အနေတော့ကမဲခွဲဆုံးဖြတ်ခဲ့ပြီးချင်းမှာပဲဝန်ကြီးချုပ်ပေါ်အယုံကြည်မရှိဆိုတင်ခဲ့တဲ့အကြောင်းအဓိကတိုက်ခိုက်လီဘာပါတီခေါင်းဆောင်ဂျယ်မီကိုဘင်ကပြောဆိုခဲ့တာပါ။အဆိုကမဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ရှုံးနေခဲ့မယ်ဆိုရင်တော့ထူထူရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။ဒါမှလည်းအယုံကြည်မရှိဆိုဝန်ကြီးချုပ်ကြော်လွန်နိုင်မယ်လို့အကဲကတ်တွေခံမှန်းထားကြတယ်လို့လွတ်တော်ထဲမှာလူနေစုဖြစ်တဲ့မြောက်ပိုင်းအိုင်ယာလန်ပါတီကလည်းဝန်ကြီးချုပ်ကိုထောက်ခံမှုပေးမယ်အကြောင်းပြောဆိုထားတာပါ။အကြီးအကျယ်အငင်းပွားစရာတွေကြုံရတဲ့EU နဲ့ဗြိတိန်နိုင်ငံခွဲထွက်ရေးအစီအစဉ်ကိုတည်ပြုရေးမဲခွဲရမှာဝန်ကြီးချုပ်ရဲ့ Conservative Party ကကိုယ်စားတရားကျော်ပါဝင်လွတ်တော်အများစုကပယ်ချခဲ့တဲ့အတွက်ဗြိတိန်နိုင်ငံမှာလက်ရှိအစိုးရတရားပေါ်လွတ်တော်ကဆန့်ကျင်ခဲ့တဲ့အကြီးအမားဆုံးလုပ်ရက်တစ်ခုလည်းဖြစ်ခဲ့ပါတယ်။အစိုးရရဲ့အစီအစဉ်အရင်းနှီးခဲ့တဲ့အတွက်မလ29ရက်နေ့မှာ EU ကလှုပ်ထွက်ဖို့စီစဉ်ထားရတယ်လဲဖျော်ဖြေချင်နေတဲ့ကြုံနေရတာပါ။ဗြိတိန်လွတ်တော်ကပယ်ချလိုက်တဲ့အတွက်တတ်မှတ်ရတဲ့အတိုင်းမဖြစ်တော့မဲ့လလာတွေပုံများလာနေတဲ့အကြောင်းလဲဗြိတိန်နိုင်ငံကခွတ်ထွက်ရေးအတွက်စစ်ဆန်ညှိနှိုင်းလို့သူဖြစ်တဲ့မက်ကယ်ပန်နီယာကဒီနေ့ပဲသတိပေးပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတအဆိုပြုထားသူဝီလျံဘားကိုအတည်ပြုသင့်မသင့်အထက်လွှတ်တော်တရားရေးကော်မတီမှဒီကနေ့ဒုတိယနေ့အဖြစ်ဆက်လက်ကြားနာစစ်ဆေးမှဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့သလားဆိုတာအထူးစုံစမ်းရေးမှူးရောဘတ်မော်လာလုပ်နေတဲ့စုံစမ်းမှုတွေကိုလွတ်လွတ်လပ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုအင်္ဂါနေ့တုန်းကပထမနေ့အဖြစ်ပဋိဌာနာစစ်ဆေးမှုတွင်လွှတ်တော်အမတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါတယ်။မစ္စတာဘားကတော့နိုင်ငံရေးအရာဖိအားပေးလာရင်တော့စုံစမ်းမှုတွေကိုဗက်လိုက်မှုကင်းကင်းလုပ်နိုင်အောင်အကာအကွယ်ပေးသွားမယ်လို့ဖြေကြားခဲ့ပါတယ်။ဒီစုံစမ်းမှုကမရမကအပြစ်ရှာနိုင်အောင်လုပ်နေတာလို့သမ္မတဒေါ်နယ်ထရမ့်ကအမြဲပြောနေတာပါ။အထူးစုံစမ်းရေးမှူးမစ္စတာမော်လာအနေနဲ့အဲ့ဒီလိုလုပ်နေတယ်လို့သူမယုံကြည်ကြောင်းနဲ့စုံစမ်းတွေးရှိချက်တွေကိုလွှတ်တော်နဲ့အများပြည်သူသိရှိအောင်လို့သူအစီရင်ခံစာထုတ်ပြန်မယ်လို့ကြားနာပွဲမှာဝီလျံဘားကပြောကြားသွားပါတယ်။နိုင်ငံတော်ရှေ့နေချုပ်အနေနဲ့တီးခြားလွတ်လပ်မှုရှိဖို့အရေးကြီးတယ်ဆိုတာနဲ့တရားရေးစနစ်အပေါ်သမ္မတထရမ့်တိုက်ခိုက်ဝေဖန်နေတဲ့ကိစ္စတွေကိုဒီမိုကရက်အမတ်တွေကအလေးပေးမေးခွန်းတွေမေးကြပါတယ်။တကယ်လို့သမ္မတကနိုင်ထက်စီးနင်းခိုင်းလိုက်ရင်တော့မှမမှန်ကန်တဲ့လုပ်ရဆိုရင်သူ့အနေနဲ့လက်ခံမှာမဟုတ်ဘူးလို့မစ္စတာဘားကပြန်လည်ဖြေကြားခဲ့ပါတယ်။ဝီလျံဘားဟာသမ္မတဟောင်းဂျော့ချ် HW Bush လက်ထက်တုန်းကနိုင်ငံတော်ရှေ့နေချုပ်တာဝန်ကိုယူခဲ့ဘူးပါတယ်
။အမေရိကန်ဆွေးရလုပ်ငန်းတချို့ရဆိုင်ထားခြင်းမှာလစာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလစာတွေပြန်ပေးနိုင်မယ့်ဥပဒေမူကြမ်းတစ်ချက်ကိုဒီနေ့သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးတည်ပြဖို့ရှိပါတယ်။ဒါပေမဲ့လည်းသမ္မတနဲ့တိုက်ခိုက်ဒီမိုကရက်တစ်ဘဏ္ဍာရေးသုံးစရိတ်အတွက်ဆက်ဆံညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်ချိန်မှလစာမရမလဲဆိုတာကတော့မရင်မရဖြစ်နေသေးပါ။အ ဒီဇင်ဘာလ21ရက်နေ့ကစလို့အစိုးရဝန်ထမ်းရှင်းသိမ်းလာလာကမရပဲအလုပ်လုပ်ချရတာဒါမှမဟုတ်လေအလုပ်မစင်းမဲ့နေနေကြရပါတယ်အစိုးရလုပ်ငန်းတွေတစိမ့်တစ်ပတ်ဆက်ရထားရမယ်ဆိုရင်တော့ဒီနေ့ထဲမှာပဲဝန်ထမ်းတွေနောက်တစ်ချိန်လာစားရကြမှာမဟုတ်ပါဘူးဒီချိန်ထဲမှာပဲအစိုးရလုပ်ငန်းတွေဒီဇင်ဘာ21ရက်နေ့ကရောက်ရက်ခက်လာမဲ့အကျိုးဆက်တွေရောပါလာရောပါစီဖို့နှစ်စဉ်ဝင်ငွေ ုပ်ပြင်ဆင်မှုလည်းအစိုးရကပြန်ခေါ်ထားပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံတွေဆက်မှာတကိုင်းကာဘူကုန်ကျစရိတ်ဒေါ်လာ 5.9 ဘီလီယံကိုလွှတ်တော်ကတည်ပြုပေးဖို့သမ္မတ Trump ကတောင်းခံထားတဲ့အတွက်အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းထားတာပါဒီမိုကရက်ပါတီလွှတ်တော်ခေါင်းဆောင်တွေကတော့နေဆက်လွန်ကျွေးဝန်ထမ်းတွေတုံ့ပြန်မှုနည်းပညာအစဉ်မြင့်မှုတွေအပါအဝင်ထိရောက်တဲ့နည်းလမ်းတွေအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆဖို့ကမ်းလှမ်းထားဖြစ်ပါတယ်
ကင်ယာနိုင်ငံနိုင်ရိုဘီမြို့တော်ကဟိုတယ်တစ်ခုနဲ့ရုံးတွေရှိရာနေရာကိုစီးနှင်းတိုက်ခိုက်မှုအဆုံးသတ်သွားပြီလို့တမရအူဟူရူကင်ညာတာကကြေညာခဲ့ပါတယ်။ဒူးဆက်ဒီပ2ဟိုတယ်ဝင်းထဲကတိုက်ခိုက်မှုမှာအရသာ14ယောက်သေဆုံးပြီးတော့900လောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကယ်တင်နိုင်ခဲ့တယ်လို့ဒီကနေ့အစောပိုင်းနိုင်ငံကိုပြောကြားတဲ့မင်းကွန်းထဲမှာတမရကပြောခဲ့ပါတယ်။တိုက်ခိုက်မှုမှာပါဝင်သူတွေကိုအချမ်းဖက်သမားတွေအဖြစ်တမရကရည်ညွှန်းသုံးနှုန်းပြီးတော့အားလုံးကိုတုတ်တင်ရှင်းလင်းလိုက်နိုင်ကြောင်းပြောကြားခဲ့ပါတယ်။သေဆုံးသူတွေထဲမှာအမေရိကန်နိုင်ငံသားတဦးပါဝင်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအင်ကာနေ့နောက်ပိုင်းတော့အတည်ပြုခဲ့ပေမဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်မပြောပါဘူး။တိုက်ခိုက်မှုအတွင်ဗြိတိန်နိုင်ငံသားတဦးသေဆုံးခဲ့ကြောင်းလည်းသတင်းတွေထွက်နေပါတယ်။အင်ကာနေ့မွန်လွယ်ပိုင်းတော့ဗန်တစ်ခုရှိပောက်ကွဲမှုနဲ့ဟိုတယ်အခန်းမတွေကအသေးခံဘုံးဖောက်ခွဲမှုတွေနဲ့စတင်ခဲ့တဲ့တိုက်ခိုက်မှုကိုတော့အယ်ရှာဘပ်စစ်သွေးကြောအဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်။လုံခြုံရေးကင်မရာကမှတ်တမ်းတင်ထားတဲ့ဗီဒီယိုတွေထဲမှာတနက်သမား၄ယောက်ဟာကားရနားရနေရာကနေဖြတ်လျှောက်လာပြီးတော့သူတို့ထဲကအနည်းဆုံးတစ်ယောက်ကစတင်ပြစ်ခတ်တာကိုလည်းတွေ့ရပါတယ်။အဲဒီနောက်မှာတော့ရုံးတဲ့ဟိုတယ်ဝန်ထမ်းတွေဧည့်သည်တွေဟာထိတ်လန့်တကြားအဆောက်အဦတွေကနေထွက်ပြေးခဲ့ကြပရင်းပေါက်တွေကနေတွေ့ဆင်းခဲ့ကြတယ်လို့ပြစ်ခတ်မှုတွေကြားမှာရဲကားတွေနဲ့ရနိုင်သမျှအကာအကွယ်တွေနောက်မှာပုံအောင်နေသူတွေကိုလည်းတွေ့ရှိခဲ့ပါတယ်စားတောက်ဆန်တစ်ခုထဲမှာဆိုရင်လည်းစပွဲတွေမှာစားလက်စတန်းလန့်တဲ့တေဆုံးဒဏ်ရာရသူတွေကိုဝင်ရောက်ရှင်းလင်းတဲ့ရဲတွေကတွေးခဲ့ကြပါတယ်။မျက်မြင်တွေ့သူတချို့ကလည်းခန္ဓာကိုယ်အစိတ်အပိုင်းတွေစမ်းမြင်ပေါ်မှာမြင်တွေ့ရတယ်လို့ပြောကြပါတယ်ရှင်။
တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တုံညာလိုင်းဒိုမီတာ25 kHz 1783တုံညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ညမာဝိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နိုင်ငံကာဘူးမြို့နယ်မှာဒီတွင်ပတ်တဲ့ထရက်ကာစင်းနဲ့အထူးခံဘုံကွက်တက်ခတ်မှုကြောင့်သေဆုံးသူတွေထဲမှာအမေရိကန်နဲ့အိန္ဒိယနိုင်ငံသားနိုင်ငံသား2ဦးပါဝင်တဲ့ကြောင်းသတင်းတွေထွက်ပေါ်လာပါတယ်။နိုင်ငံခြားကုမ္ပဏီနဲ့ပရိုက်တာဖွဲ့စည်းရေးရုံးတွေအင်ငန်းတွေရှိရာ Green Village ဝင်းထဲမှာလူကြိုးတင်းတင်းကြပ်ကြပ်ချထားတဲ့ကြားတွေကတင်းလာနေတုန်းကအထူးခံဘုံပေါက်ခွဲမှုတွေနဲ့ပြစ်ခတ်တက်ခတ်မှုတွေဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲတာလီဘန်ဘုံတွေကကြီးညာထားပါတယ်။သေဆုံးသူတွေဖြစ်တဲ့အသက်55နှစ်အရွယ်အမေရိကန်နိုင်ငံသားမနုပေါကမန်ဆန်ဟာတက်ခတ်မှုဖြစ်ခြင်းကကာဘူးပြည်တော်မြို့ပေါ်မှာရှိတဲ့ First Microfinance Bank မှာအလုံးလုံးနေရပါ။အိန္ဒိယနိုင်ငံကလည်းသေဆုံးသူတွေထဲမှာသူ့နိုင်ငံသား2ပါဝင်တဲ့ကြောင်းအတည်ပြုထားပါတယ်။တက်ခတ်မှုဟာအခြေခံပြီးတရားပေါ်ကြောင်လည်းလုံးရဖြစ်တဲ့အကြောင်းလဲမနေ့ကအိန္ဒိယတန်ရုံကထုတ်ပြန်တဲ့ကြီးညာချက်မှာအပြင်းထန်ရှုတ်ချထားတာပါ။အိန္ဒိယပြည်ထောင်စုနဲ့ပောက်ကွဲမှုကြောင့်အမျိုးသမီးတွေနဲ့ကလေးတွေပါဝင်အာဖဂန်နိုင်ငံသားအများစုဖြစ်တဲ့လူတရာရောက်တန်ရရဲ့အကြောင်းလဲအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကကြီးညာထားပါတယ်။
ဆမာပွေနိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေတတိယနေ့နဲ့နောက်ဆုံးနေ့ရောက်လာချိန်မှာပဲခရီးရန်တင်ယုံစရာလည်းဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ Evan Mawari Ray ကိုလုံခြုံရေးတပ်ဖွဲ့တွေကနေအိမ်မှာဖမ်းဆီးလိုက်ပါတယ်။စူပူမှုဖြစ်အောင်လှုံ့ဆော်ရဲဆိုတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးသွားတာဖြစ်ကြောင်းသူ့ရဲ့ရှေ့နေကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြောကြားပါတယ်။ဖမ်းဆီးခံလိုက်ရတဲ့တင်ယုံစရာ Mawari Ray ဟာဇင်ဘာဘွေနိုင်ငံကိုသမ္မတအဖြစ်နှစ်ပေါင်းများစွာအုပ်ချုပ်ခဲ့သူ Robert Mugabe ကိုဆန့်ကျင်တဲ့ဗီဒီယိုတွေကို2016ခုနှစ်တုန်းကလူမှုကွန်ရက်တွေမှာဇက်တိုက်ဆိုသလိုဖျက်ခဲ့ရာကနိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်ခဲ့မှုပါတယ်။ လောင်စာစီစေးအကြီးအကျယ်မြင့်တက်ခဲ့တဲ့အပေါ်စန့်ကျင်ဆန္ဒပြပွဲတွေနှစ်ရက်ကြာပေါ်ပေါက်ရာကနေပြီးတော့ထိခိုက်သေးဆုံးမှုတွေလည်းကြုံတွေ့ရပြီးမြို့တော်ဟရာရီမှာအခြေအနေတွေဟာတင်းမာနေပါတယ်။ဇင်ဘာဗွေလူ့သမားတမကအဖွဲ့ချုပ်က၃ရက်ကြာဆန္ဒပြဖို့တိုက်တွန်းထားတဲ့အတွက်စီးပွားရေးလုပ်ငန်းတွေ၊ဘဏ်တွေ၊ကျောင်းတွေလည်းတင်းနစ်လာနေတော့ကပိတ်ထားရပါတယ်။အင်တာနက်လူမှုကွန်ရက်ကိုလည်းမြို့ကန်တွေမနေ့ကတည်းကတုံးလို့မရပဲဖြစ်နေကြပါတယ်။ဇင်ဘာဗွေနိုင်ငံကအကြီးဆုံးတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Econet ကတော့သူတို့ရဲ့အင်တာနက်ဝန်ဆောင်မှုတွေကိုအစိုးရကဖိအားပေးပိတ်ခဲ့တဲ့အကြောင်းသုံးဆွဲသူတွေစီကိုဒီကနေ့ပဲ text message စာသားတွေနဲ့ပေးဖို့အကြောင်းကြားခဲ့ပါတယ်
။မလေးရှားနိုင်ငံကအာဂဇာပေါ်တွေမှာရှင်ပြန်ရမယ်။အစ္စရေးနိုင်ငံကအာဂဇာသမားတွေကိုဝင်ဝင်မပေးဘဲဆက်လက်တားမြစ်သွားမယ်ကြောင်းမလေးရှားနိုင်ငံကပြောလိုက်ပါတယ်။မွတ်စလင်အများစုရှိရာမလေးရှားနိုင်ငံဟာအစ္စရေးနဲ့တရားဝင်တန်တမာဆက်ဆံမရှိသလိုအစ္စရေးနိုင်ငံကလက်မှတ်ကိုင်ဆောင်သူတွေကိုလည်းဝင်ဝင်ပေးလို့မရှိပါဘူး။မလေးရှားနိုင်ငံကပါလက်စတိုင်းကိုခိုင်မာအားပေးထောက်ခံထားပြီးအစ္စရေးပါလက်စတိုင်းနှစ်နိုင်ငံညီညွတ်စွာရှင်သွင်းနေတဲ့အတွက်တိုက်တွန်းနေတဲ့နိုင်ငံလည်းဖြစ်ပါတယ်။2020တိုကျိုမှာတန်ဆန်းသူများအိုလံပစ်အားကစားပွဲတော်အတွက်အရေးချင်းစစ်မဲ့မလေးရှားနိုင်ငံရှိပိုင်းဆာရာဝတ်ပြည်နယ်မှာဇူလိုင်လနောက်မှကျင်းပမဲ့ကမ္ဘာမှာတန်ဆန်းသူများရေကူးပြိုင်ပွဲမှာရှင်ပြိုင်မဲ့အစ္စရေးအားကစားသမားတွေကိုဝင်ဝင်မပေးဖို့အစိုးရဘက်ကပြီးခဲ့တဲ့လတဲ့ဆုံးဖြတ်ထားတဲ့အတိုင်းအတည်ပြုတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးဆက်ဖိုဒင်အဗ္ဒူလာကဒီနေ့ပဲပြောဆိုလိုက်တာပါ။ပြည်ပဆိုင်ရာမတန်ဆန်းသူများအိုလံပစ်ကော်မတီကတော့မလေးရှားအစိုးရရဲ့ဆုံးဖြတ်ချက်ပေါ်စစ်ပြက်မိကြောင်းပြောရင်းမဲ့အဖြစ်တစ်ခုခုရှင်းနိုင်မှုမျှော်လင့်နေကြောင်းလဲပြောဆိုထားပါတယ်
။လူမှုကွန်ရက်သုံးဆွဲနေသူတွေရဲ့မူရစေးဆွဲနေသူတွေရဲ့ပြုမှုဆောင်ရွက်ချက်တွေဟာအင်မတန်ဆင်တူတယ်လို့သိပ္ပံပညာရှင်တွေလေ့လာတွေးရှိခဲ့ပါတယ်။လူမှုကွန်ရက်ကိုအလွန်အကျွံသုံးဆွဲသူတွေဟာမူရစေးဆွဲနေသူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်တွေမချနိုင်တာကိုတွေ့ရတယ်လို့အမေရိကန်ကမီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမွန်နက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိသမျှလူဦးရေရဲ့၃ပုံ၃ပုံဟာလူမှုကွန်ရက်တွေကိုတုံးဆွဲနေကြတယ်။တချို့သူတွေကတော့အလွန်အမင်းကိုတုံးနေကြပြီးတော့ပတ်ဝန်းကျင်မှာဖြစ်နေတာတွေကိုလက်ရောညှိထွေဖြစ်အောင်လို့မတုံ့ပြန်နိုင်တော့တာတွေ့ရတယ်လို့မီရှိဂန်ပြည်နယ်တက္ကသိုလ်ကလက်ထောက်ပါမောက်ခဒါမီရှိကပြောပါတယ်လေးလာမှုအစီရင်ခံစာကိုပူးတွဲရေးသားသူလည်းဖြစ်တဲ့လက်ထောက်ပါမောက်ခမက်ရှိကသူတို့ရဲ့လေးလာချက်ကနေပြီးတော့လူမှုကွန်ရက်တွေလိုရာထက်တုံးနေကြတဲ့ကိစ္စကိုအလေးထားကင်တွယ်ဖြေရှင်းလာကြမယ်လို့မျှော်လင့်တယ်လို့လည်းပြောပါတယ်လေလာချက်မှာပါဝင်သူ81ယောက်ကိုသူတို့ရဲ့ဆုံးဖြတ်နိုင်စွမ်းဘလောက်ရှိသလဲလို့တိုင်းတာလေ့လာခဲ့တာဖြစ်ပါတယ်။မူရစေးဆွဲနေသူတွေအနေနဲ့ဘလောက်မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်သလဲဆိုတာကိုတိုင်းတာတဲ့ Iowa Gambling Task စိတ်ပိုင်းဆိုင်ရာဆက်သတ်မှုမျိုးလူမှုကွန်ရက်ဆွဲနေသူတွေကိုလုပ်ခဲ့တာပါ။သူတို့ရဲ့ဆုံးဖြတ်ချက်ကစိုးကျိုးတက်ရောက်မှုတွေရှိလာမယ်ဆိုတာသိရတဲ့လူမှုကွန်ရက်အလွန်အမင်းတုံးနေသူတွေဟာအန္တရာယ်များတဲ့ဆုံးဖြတ်ချက်ကိုချလိမ့်ရှိတာတွေ့ရှိခဲ့ကြပါတယ်။ဒါတွေမကအဲ့ဒီသူတွေဟာဒီလူမှုကွန်ရက်မတုံးရတဲ့အချိန်မှာလဲတုံးဖို့စိတ်ရောက်နေကြသလိုအေးရေးလဲအပြက်ခံကြတယ်လို့လေးလာမှုမှာပါဝင်သူတွေကပြောပါတယ်ရှင
်ပုံတခုနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုလို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်တမရော်နဲ့ရခိုင်လူမျိုးစုလက်နက်ကင်ဖွဲ့အေအေတို့အကြားတိုက်ပွဲတွေကြောင့်ထွက်ပြေးတင်းချောင်နေရတဲ့ဒုက္ခသည်အရေးအတွက်ဟာ6000နီးပါးရှိလာနေပြီလို့နိုင်ငံတကာချက်ချင်းဤအဖွဲ့ ICRC နဲ့ရခိုင်အနှံ့မှာကုညီကယ်ဆယ်ရေးတွေလုပ်နေတဲ့ One Lab Foundation တို့ကအတည်ပြုပြောဆိုပါတယ်အခုလိုတိုးလာတဲ့အရေးအတွက်ကြောင့်စားဝတ်နေရေးလိုအပ်ချက်တွေပိုများလာတဲ့အတွက်တိုက်ပွဲကာလကြာရှည်မယ်ဆိုရင်အခြေအနေဟာဒီထက်ပိုပြီးဆိုးလာနိုင်လို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူသင့်ကြောင်းဝန်လက်ဖောင်ဒေးရှင်းဒါရိုက်တာကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်စပွဲပရိပခါရရှိနေတဲ့ရခိုင်ဒေသမှာဆစ်ဆောင်ဥယျာဉ်ဟာတဖြည်းဖြည်းတိုးနေပြီးဒီရပိုင်းအတွင်းမှာ6000နီးပါးရှိနေပြီလို့နိုင်ငံတကာကြက်ချီနေအဖွဲ့ ICRC ကပြောပါတယ် ICRC အနေနဲ့ဆစ်ဆောင်စကန်နေရှိရဲ့ပုံသားကျောင်းကြောက်တော်ဘူးတီတောင်ရသေးတောင်စရဲ့မြို့နယ်လေးခုမှာကုညီကယ်ဆယ်ရေးတွေကိုလုပ်နေပြီးလုံးလုံးကြီးတင်းကျပ်ထားတဲ့နေရာကလွဲလို့ဒုက္ခသည်အများစုကိုထောက်ပံ့ထားကြောင်းစစ်တွေခြေဆိုင် ICRC ရဲ့ဆက်ဆံရေးအရာရှိဒေါခင်ထေးဦးကပြောပါရ
စေ။ဒီနေလုံးမှာအခုလက်ရှိပေါ်တော့ဒီ6000နီးပါးလောက်ပြောလို့ရတယ်ကိုဒီကျွန်တော်တို့ပေးထားတာကတော့အခုဒီ9000နားကိုကန့်နေပြီ။ကျွန်တော်တို့ကတော့ဒီလလန့်မီတလောက်ပေါ်တော့ကိုတော်လို့ရတဲ့ ICT ဆက်ဆံတွေကိုကျွန်တော်တို့ကတစ်ခါပွားပြီးဆိုရင်ရိတ်ခါနှစ်ပတ်ဆောင်လောက်ယူပေါ်တယ်ကို။ဒီရှိတဲ့နေရာဆိုရင်ကျွန်တော်တို့ငွေသားထောက်ပံ့တယ်။ကျွန်တော်တို့တွေ့တဲ့လောက်ကတော့အခုလက်ရှိအချိန်အထိသူတို့ဖုံးလုံးနေတယ်။ဒါနဲ့ရိတ်ခါတွေနိအဲ့ဒါကျမတို့ကဒီ ICRC တပွဲသေးရပေးနေတာမဟုတ်ဘူးသူတို့မှတခြားထောက်ပံ့နေတာအားရှိတယ်ကျမတို့တော့လာလို့အေးလုံချုံမှုမရှိနိုင်ဘူးလို့ထင်နေနေရလို့ဆိုရင်ကျမတို့ကဒီအစိုးရကိုခေတ္တရှောက်ကိုတောင်းတာပေါ့နော်တောင်းတဲ့အချိန်မှာဆိုသူတို့ကလည်းဒီနေရာမှာတော့လက်တော့လုံချုံရဲ့အခြေအနေရှိနေပြီတဲ့ဒါလေးတော့ခဏဆောင်ပါအောင်ပေါ့နော် အလိုမျိုးဆိုရှင်ကျမတို့ခဏဆောင်းနေရတယ်ဒီလောက်အတိုင်းသာပဲရှိပါတယ်ကျန်တာတော့ကျမတို့လမ်းမ်းမီတလောက်ပေါလို့ရတယ်ကိုကိုချင်ကြီးကတော့
ဒုက္ခတွေဥကြီးကကြောက်တော်မျိုးနယ်ဘက်မှာအများဆုံးဖြစ်ပြီးလူဦးရေ2000ကျော်ရှိပါတယ် ICRC အနေနဲ့စစ်ဆောင်တယောက်ကိုနှစ်ပတ်စာအသုံးစေကျပ်2000ထောက်ပံ့ပြီးဆောင်အိယာစေကန်းနဲ့တောက်တုံးရီအတွက်လည်းထောက်ပံ့နေရရှိရလို့ပြောပါရယ်ရခိုင်ပြည်နယ်အစိုးရကလည်း3,900ကျော်လူတယောက်ကို9,000ကျပ်နှုန်းနဲ့လှူခဲ့ပေမဲ့တကယ်တမ်းကျလူဝတ်တာယူကများနေလို့နိုင်ငံတကာအကူအညီကိုအစိုးရအနေနဲ့ယူတင်ကြောင်းစစ်တွေအခြေဆိုင်ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါရယ
်လက်ရှိက6,000လောက်ရှိပါတယ်ခင်ဗျာဟိုပိမိနေတဲ့ကျော်တွေရောပေါ့နော်အဲလူအခက်တွေကအများကြီးပါအတိအကျတော့စာမေးရိက္ခာတင်ကိုချိုးနေရတယ်မှာဆိုစောက်ပေါ့ဥပမာဒီကလေးတရားကထွက်ပြလာတဲ့လူတွေမှာဆိုဘာမှမရခဲ့ဘူးအဲ့လိုထွက်ပြလာကြတော့မော်လီချောက်ဆိုတဲ့ကျော်ကအဲ့ဒီကကြရင်သူတို့မှစောက်တို့အဝဲခြေတို့အဲ့ဒီအရာကနောက်တော့ကသူတို့နေထိုင်ဖို့ကိုနိုင်တာဒီမြေကြီးမှာပဲနေရတာပေါ့နော်ဒီယာစီကအရင်ကဒီဦးသူအေးတယ်မြေကြီးမှာပဲနေရတဲ့အခါကျတော့အဲသူတို့ရဲ့ရေချေပေါ်ဘယ်လောက်ထိကြာမလဲဆိုတော့တော်လို့မရဘူးဒီလာမဲလာဆိုရင်ဆာမိုရဲစစ်တော့မယ်အဲ့ဒီမှာကလေးတွေဆိုအလေတန်းနဲ့မူလာတဲ့တွေတော်တော်များတယ်အဲ့ဒီကလေးတွေကြောက်ဆက်နေဖို့ဟိုဟာလေးလိုအပ်ချက်ကြီးတယ်နောက်တစ်ခုကကျမ်းမာရေးပေါ်ကျမ်းမာရေးဆိုရင်အဲတချို့နေရာတွေမှာတော့အင်တာတွေလုထားပြီးနေလို့ဟိုအင်တာနဲ့လူနေတဲ့တေးနဲ့ယာယီတေးနဲ့ဝေါ်ဒီကလောက်ပဲဝေးနေခါကြတော့လေအဆင်မပြေဘူးပေါ့နော်အဲ့လိုမျိုးတွေလည်းရှိတယ်နောက်ရေရေခက်ပြည့်မှုတွေရှိတယ်အင်္ဂဒကာရဲ့အခုဒီတန်ဖိုးမှုကိုအစိုးရအနေနဲ့ဟိုယူဖို့ယူရမယ့်အခြေအနေမျိုးပါဒါကဒီစစ်ကဘေတော့ပြီးမှလဲဆိုတဲ့အကလည်းမရေရဘူးအခုမှပွင့်လေးရသည်ဖြစ်တယ်စစ်ကိုစစ်နဲ့ဖြည့်ရှင်းလို့မရနိုင်ဘူးပေါ့လေဒါဟိုညီချင်းလမ်းစဉ်ပေါ်မှာပဲဆွေးနွေးဖြေစာကြဖို့ကျွန်တော်ကတော့ပြောချင်တယ
်စစ်ဆောင်ရေအတွက်ကတနည်းတခြားတိုးလာနေသလိုလက်ရှိစည်ရေးပဋိပက္ခကလည်းအခုချိန်ထိရောရောပါမသွားသေးပါဘူးဗုဒ္ဓဦးနေ့ညနေပိုင်းမှာပဲမောင်တော်မြို့နယ်နာမှာအပြန်အလှန်ပြစ်ခတ်မှုတွေရှိနေပြီးနေအိမ်မီးလောင်ထိခိုက်ဒဏ်ရာရသူတွေရှိပါတယ်တပ်မတော်အနေနဲ့စစ်တိုင်း၅ခုမှာလေးလကြာအပြစ်ခတ်ရစရေးကိုကြီးညာထားပေမဲ့လည်းရခိုင်ဒေသမှာလူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့2019နိုဝင်ဘာ1ရက်လောက်ကစပြီးတိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်
ကိုယ်စားထက်တင်ပြပို့ထားတာပါတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါဦးမယ်ရခိုင်ပြည်နယ်ကစီပတိပခါတွေနဲ့ပတ်သက်ပြီးမြမတက်မလို့နဲ့ရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AA တို့ရဲ့ပြောဆိုချက်တွေမှာကွဲလွဲတာတွေအတော်များများရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတက်မလို့နဲ့ AA နှစ်ဖက်စလုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA Time ခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေပြင်းထန်လာနေတယ်လို့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုနေတာတွေဟာတစ်ဖက်ကြားမှာကွဲလွဲချက်တွေရှိနေတာပါအင်ကာနေကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ချန်စီယိုနားမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA တို့ကြားတိုက်ပွဲထိပ်တွေ့မှုဖြစ်ပွားခဲ့ကြောင်းဒီတုဆက်ဆံရေးနဲ့စိတ်ဓာတ်ဆက်ဆံရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့တွဲပတ်တွင်မှုဘူမှုချုပ်စုံမင်းထွန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်
မြန်မာပြည်ကလည်းဒီမှာလည်းဒါလည်းအခြေအနေဖြစ်သွားတဲ့သဘောပါဖြစ်သွားပြီးတော့ကြာဒီကနေ့ဗင်္ဂလားဒေ့ရှ်နိုင်ငံတက်တဲ့ပြန်ထုတ်သွားတဲ့အခြေအနေရှိပါတယ်ဗျ။မြန်မာချန်ပီယံဘက်မှာကျွန်တော်တို့ဒီတိုင်းပေါ်နေရာလေးပြောရှိတယ်။သို့တော့ဟိုတိုက်ပွဲဖြစ်သွားတာတော့ဆက်ပြောကြတဲ့ဖြစ်ပြီးမှဖြစ်သွားတော့မရှိသေးဘူးဗျ
။နေဆက်မှတ်တိုင်မှတ် PP 56လုံချုံရေးစခန်းကနေကြားဆောက်ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်တချို့နေဆက်ချန်စီယိုတချို့လုံချုံရေးဆောင်ရွက်နေစဉ်မှာစခန်းရဲ့တောင်ဘက်မီတာ1900တူအရောက်မှာ AA ဖွဲ့ထောင်ထားတဲ့မိုင်းဒလုံးနေမီပောက်ကွဲခဲ့ပြီးထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇန်နဝါရီလ15ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်အစိုးရတိုက်ပွဲဖြစ်စဉ်နေရာကိုတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့နေရာဆောင်တပ်ရဲတပ်ဖွဲ့ပူးပေါင်းဖွဲ့တို့တွားရောက်ပူးပေါင်းစဉ်ဖြစ်စဉ်နေရာကိုမရောက်မီမီတာ400กว่าမှာခမိုင်းအား50ဦးခန့်ရှိတဲ့ AA ဖွဲ့ကနေအသေးစောက်ကြိုဖျက်တော့တိုက်ခိုက်ခဲ့လို့အပြန်အလှန်ထိတွေ့မှုရှိပွားခဲ့ပြီး AA တပ်ဖွဲ့ကနေနိုင်ငံနယ်နိမိတ်ချန်စီယိုအပြင်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဆုတ်ခွာထွက်ပြေးသွားတယ်လို့ဖော်ပြထားပါတယ်တိုက်ပွဲဖြစ်စဉ်နေရာဒီတစ်ပိုင်းမှာ AA ဘက်ကအသင့်ဆောက်ကျူနေရာယူထားတဲ့ပြည်ချင်းတွေနဲ့နိုင်ငံငါးဆက်ချန်စီယိုမှာအကျယ်၄ပြည်အမြင့်၅ပြည်ခန့်ရှိဖျက်ဆီးထားတဲ့နေရာ၄နေရာကိုတွေ့ရှိရပြီးမိုင်းထိဖြစ်စဉ်ကြောင့်နေရာဆောက်ရဲတပ်ဖွဲ့ဝင်တို့ထိခိုက်တံရရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကအင်ကန်နေတိုက်ပွဲဖြစ်ပွားပြီး AA ဘက်ကနေဘင်္ဂလားနေမီတဲ့ဆုတ်ခွာထွက်ပြေးသွားတဲ့ဆိုတဲ့တပ်မတော်ရဲ့ထုတ်ပြန်ချက်ပေါ် AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုထားပါတယ်။
ဒါကြောင့်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကတည်းကတော့ဗာညာဆိုတဲ့ဥဒါတော့အဲ့လိုမျိုးဖြစ်တဲ့တုန်းကမရှိဘူးကြာနော်ကျွန်တော်တို့ကတော့ကျွန်တော်တို့ရခိုင်နယ်မြေကမှာပဲကျွန်တော်တို့တက်ဖြစ်ပြီးဟိုကန့်ကျင်နေရတာဖြစ်တယ်အဲ့ဒီဘင်္ဂလားဒေ့ရှ်မှာဗာညာရပါအကြောင်းမှမရှိဘူးဒါကျွန်တော်တို့ကဟိုရှင်းရှင်းလင်းလင်းပြောနေတာပေါ့ဒီဘက်ကထုံးတာအတိုင်းပေါ့ဗျာနော်ကျွန်တော်တ
ဒီမောင်တော်မျိုးနဲ့အစအဲ့ဒီမောင်တော်မျိုးနဲ့ဒီမှာဆက်တဲ့တိုင်းတွင်းမှာဓမ္မတမ္ပုဆက်ကနေဖေဦးကြဆုံးနေကြဒါနဲ့ကျွန်တော်တို့ကနေနေတနည်းနည်းနေမှာလဲပူရီတောင်မြို့နယ်ဆက်ပြင်းကြေးရွာနေမှာတမ္ပုတော်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်တိခါကြဆုံမှုတွေရှိခဲ့တယ်လို့တမ္ပုတော်သတင်းမှပြန်ကြားရေးဖွဲ့တွေ့ဘက်တွင်းမှုဘူမှုချုပ်စောမင်းထွန်းကပြောပ
ye phwa ni ne na phat cha so mu si ya te sait ko yin chan yi lung gan sin chin ni ya thauk pya ma mho bu lo le bu mu chou so min thong ga pyo ba de tamro phat ga pyo so de a long gan long ha e e kap phwa win ni mho bwe ta na ji thi man te song twa de cha ki ywa ne phong nyu lai ji ywa da de phit de lo e e pyan cha yit sa won khan khain dukkha ga pyo ba de
ဘာမှတမလို့ပဲကပြောရေးဆိုခွင့်ရှိသူဘုံကျုပ်ဇုံမင်းဆောင်ကဒါပြောကြားချက်ကိုချုံပတ်ရလို့ရှိရင်တော့နော်သူတို့ကနေပြီးတော့ဒီယူနီဖောင်းကဟိုအလောင်းငါးလောင်းသိသိရမိတယ်ဆိုပြီးတော့ပြောတယ်အဲ့ဒါဖြစ်နိုင်ခြေရှိတာကစစ်တုံးရဲနေ့မှာသူတို့လက်လက်ကြီးနဲ့ plan ပြီးလို့ဒေသွားတယ်အဲ့ဒီရှာကြီးရွာကဒန်ဂလီအမျိုးသမီးတယောက်နဲ့ပုံညိုလိုက်ရွာကဒန်ဂလီအမျိုးသား၄ယောက်ကိုအလောင်းတွေဖြစ်နိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်တယ်ဗ
ျမနေ့ကတည့်ရက်ထဲမှာဘူရီတောင်မောင်တော်နဲ့ရတိတ်တောင်မြို့နယ်ထဲမှာတိုက်ပွဲ၄နေရာဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်မြမတ်တမတော်ဘက်က20ဦးထက်မနည်းကြာဆုံးခဲ့တယ်လို့အေအေဘက်ကပြောဆိုပေးမိတယ်လေတီးခြားတိမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလ၄ရက်နေ့မှာဘူရီတောင်မြို့နယ်မှာရှိတဲ့နေကြားဆောက်ရဲကင်းစခန်း၄ခုကိုအေအေဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးနောက်မှာရခိုင်တမတော်ပေါ်နေနေစစ်စည်ရေးလှုပ်ဆောင်သွားဖို့ကိစ္စကိုနိုင်ငံတော်သမ္မတရုံးကနေညွှန်ကြားပြီးတိုက်ပွဲတွေဆက်ဆက်ဖြစ်ပွားလာနေတာပါမြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်ဘူရီတောင်ရတိတ်တောင်ပုံလုံးကျုံမြို့နယ်တို့ဘက်မှာရွာသား9000ကျော်ဒုက္ခသည်ဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ကိုဝင်ပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းမှာတော့တမရယုံသတင်းစာရှင်းလင်းပွဲအတွင် BBC မြန်မာပိုင်းသတင်းဌာနရဲ့ Facebook တိုက်ရိုက်ထုတ်လွှင့်ချက်မှာရုပ်ပြောင်ပုံတွေပါသွားတဲ့ပေါ်ကြောင်းမှန်မှုတမရယုံကသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်သတင်းမီဒီယာကောင်စီက BBC သတင်းဌာနကိုခေါ်ယူထားတယ်လို့ကောင်စီဥက္ကဋ္ဌကပြောပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဇန်နဝါရီ9ရက်နေ့ကလုတ်တဲ့တမနာယုံနှစ်ပတ်တကြိမ်ပုံမှန်သတင်းစာရှင်းလင်းပွဲကို BBC မြန်မာပိုင်းက Facebook ကနေတိုက်ရိုက်ထုတ်လွှင့်ချက်အတွင်းတမနာယုံညင်ကြိုင်းမှုချုပ်ဦးစောထီးရဲ့မျက်နှာမှာဗီဒီယိုအဖက်ရုပ်ပြောင်ပုံတွေပါဝင်သွားတဲ့ပတ်သက်ပြီးပြန်တောင်းပန်မှုတမနာယုံကမြန်မာသတင်းမီဒီယာကောင်စီကိုဇန်နဝါရီ9ရက်နေ့မှာစာပို့တိုင်ကြားထားတာပါဒီတိုင်ကြားစာနဲ့ပတ်သက်ပြီးကြာပတင်းဒီမှာဆွေးနွေးဖို့ BBC သတင်းဌာနကိုခေါ်ယူထားတယ်လို့မြန်မာသတင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျန်က VOA ကိုပြောပါတယ်
အဲ့ဒါမြတ်ဖြတ်မှာအစည်းအဝေးမှာခေါ်ထားပါတယ်ဖိတ်ထားတယ် complaint committee အဲ့ဒီကိစ္စသူတို့တိုင်ထားတာသူတို့တိုင်တဲ့စကားနဲ့တစ်ဖက်ကဘာပြန်ဖြေမလဲပေါ့ဥပဒေအရညီနိုင်ပြရမှာပေါ့အယုံမဟုတ်ဘူး BBC ကိုခေါ်ထားတယ်နော်ဒီခေါ်တာ BBC ရဲ့သဘောကသူပြောပြမယ်သူတောင်းပါမယ်သူပြန်ဖြေရှင်းမယ်ဆိုတာပြီးတာပါပဲ
အဲ့ဒီဇန်နဝါရီ9ရက်နေ့ကတိုက်ရိုက်ထုတ်လွှင့်ချက်ဗီဒီယိုဖိုင်ကိုတော့ BBC မြန်မာပိုင်းသတင်းဌာနကချက်ချင်းပြန်ဖြတ်လိုက်ပြီးအခုလိုဖြစ်သွားတဲ့အတွက်ဝန်ထမ်းကြောင်အဲ့ဒီနေ့တရက်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်။ဇန်နဝါရီ13ရက်နေ့မှာတော့သက်ဆိုင်သူတွေကိုတောင်းပန်တဲ့အကြောင်းထပ်မံထုတ်ပြန်ထားပါတယ်။ဒရင်းမီယာကောင်စီအနေနဲ့ကတော့ဒီလိုမျိုးနောက်ထပ်မဖြစ်အောင်တားမြစ်မယ်လို့အုံချန်ကပြောပါတယ
်။ဒီသမရယုံကညွန်ကြိုင်းမှုတို့ကြောက်ကဲတဲ့ဇာရှင်ပွဲရုပ်ပုံတရံကိုပုံဖြတ်ပြီးတော့ဟိုစကားပြောရရင်တော့သူ့ရဲ့ဒိဋ္ဌာကိုထိပါရကြတာပေါ့လေအဲ့တော့သူတွားပြီးတော့စော်ကားတယ်လို့ဖြစ်တော့ကိုယ့်ဘက်ကကြပြန်တောင်းမှာမှာပေါ့ဒီပို့ဆိုနောက်ဒါမျိုးမတင်မို့ဒါစကားမရမှာပေါ့ဒါတော့ပဲရှိပါတယ
်ဒီလိုဆွေးနွေးမှုခရုစားနဲ့ပတ်သက်ပြီး BBC မြန်မာပိုင်းရဲ့သဘောထားကိုသိရှိရဖို့လန်ဒန်မြို့ BBC ရုံးချုပ်မှာရှိတဲ့ BBC မြန်မာပိုင်းဌာနအကြီးအကဲကိုတယ်လီဖုန်းဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးခင်ဗျာ
သောရရှင်များရှင်မကြသေးခင်ကကချင်ပြည်နယ်ကြီးစင်အတွင်းမှာမြမရရန်ဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အိန္ဒိချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရာဩဇာအရှိန်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြမရရန်အတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲ။ အနောက်နိုင်ငံတွေထက်ပိုးပြီးဦးစားပြီးဆက်ဆံဖို့လိုနေပြီလားစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ဗြိတိန်နိုင်ငံထဲကိုဝင်ရောက်ဖို့ပြင်သစ်နိုင်ငံကနေကီလိုမီတာ30ကျယ်တဲ့အင်္ဂလိပ်ရေလက်ကြားကိုဆက်လီငယ်လေးတွေနဲ့ဖြန့်လာတဲ့ရွှေပြောင်းဝင်ရောက်သူအရေအတွက်တိုးလာတဲ့ဒီလအစောပိုင်းကအဖြစ်ပျက်ကိုကြီးကျယ်တဲ့အဖြစ်ပျက်ကြီးတစ်ခုဖြစ်ဗြိတိန်အစိုးရကကြေညာလိုက်ပါတယ်။ရေလက်ကြားကိုကင်းလှည့်ရေးစိရေရင်တွေစီလွတ်ထားသလိုရေလက်ကြားတစ်ဖက်တစ်ချက်မှာလည်းလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေစုပြုံဝင်လာတဲ့အပေါ်အစိုးရရဲ့တုံ့ပြန်ဆောင်ရွက်ပုံအကြောင်း Henry Ridgewell ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ဥရောပကိုရောက်ဖို့မြေတဲပင်လယ်ကိုဖြတ်လာတဲ့ဒုက္ခတွေကိုပူတွဲပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်ကိုင်နေတဲ့ဥရောပတမကအဖွဲ့ကကင်းလက်ရေရင်တွေကိုခေါ်ယူပြီးဗြိတိန်နဲ့ပြင်သစ်နိုင်ငံကအင်္ဂလိပ်ရေလက်ကြားမှဆီလွတ်ထားတာပါ။ပရတိန်နိုင်ငံမှာလာပြီးတော့နိုင်ငံရေးခလုံးခွင့်တောင်းခံကြတဲ့အကြောင်းရင်းကိုပြည်ထောင်စုဝန်ကြီးစာဂျစ်ဂျာဗစ်ကအခုလိုမေးခွန်းထုတ်ပါတယ
် If you are a genuine asylum seeker then why have you
တကယ်လို့ရိုးရိုးသားသားခလုံးခွင့်တောင်းနေဆိုရင်သူတို့ပထမဆုံးရောက်တဲ့ပြင်သစ်နိုင်ငံမှာဘာကြောင့်ခလုံးခွင့်မတောင်းကြတာလဲပြင်သစ်ဟာလုံခြုံဘေးကင်းတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာဘယ်သူမှငြင်းမှာမဟုတ်ပါဘူ
းပြည်ခဲ့တဲ့3လအတွင်းအင်္ဂလိပ်ရေးလက်ကြားကိုဖျက်ပြီးတော့ပရတိန်နိုင်ငံနဲ့ဝင်ရောက်ဖို့ကြိုးပမ်းသူ400ကျော်ရှိတယ်လို့အစိုးရကပြောပါတယ်လေမုတ်သွင်းထားတဲ့လှင်ငယ်တွေနဲ့ဆောင်းနှင်းကြီးမှာဖြတ်ကူးလာတာမျိုးလည်းမကြာခဏတွေ့ရသလိုအများစုကအီရန်နိုင်ငံကဖြစ်ပါတယ်။ဒါဟာအမြဲနဲ့ရင်ဆိုင်ရတဲ့ခရီးလမ်းလည်းဖြစ်ပါတယ်။အင်္ဂလိပ်ရေလက်ကြားဟာလှိုင်းကြီးပြီးတော့လေထန်သလိုတင်မောသွားလာမှုအများဆုံးရေချောင်းလမ်းတစ်ခုလည်းဖြစ်ပါတယ်။လှင်ငယ်ရေးခလုံးခွေတောင်းခံကြတဲ့သူအများစုဟာအသက်အငယ်ကိုစတေးပြီးတော့အင်္ဂလိပ်ရေလက်ကြားကိုမဖြတ်ပါဘူး။အများစုကလေချောင်းကနေရောက်လာကြတာပါ။တချို့ကလည်းပရိနိုင်ငံနဲ့ဝင်လာတဲ့ truck ကားတွေအောက်မှာပုံခိုပြီးတော့လိုက်လာကြတာပါ။ပြင်းတဲ့ဖက်ကစိတ်ကံမှာလုံခြုံရေးတွေတိုးမြင့်လိုက်တဲ့အတွက်ရေလက်ကြားကိုလှင်ငယ်တွေနဲ့ဖြတ်ဝင်ဖို့ကြိုးစားလာကြတာဖြစ်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တို့လက်ကနေလွန်ခဲ့တဲ့3နှစ်ကထွက်ပြေးလာတဲ့နိုရူဟာဒီအိုယာခါလီကတော့ရေခဲခန်းပါတဲ့ကုန်းနင်ကားတွေကနေပရိတိန်နိုင်ငံနဲ့ခိုးဝင်လာတာပါ။အဲ့ဒီတုန်းကသူအသက်16နှစ်သားရှိပါသေးတယ
်။ When it starts and he started to fetch. That was two calls like we were just like hugging each other and stayed in the middle of the lorry when he opened the door we
ကားစနိုးတော့ကားထဲကရေခဲခန်းလဲစပြီးအေးလာပါတယ်အေးတတအောင်ကားထဲမှာတယောက်နဲ့တယောက်ပွေ့ဖွဲ့ပြီးလိုက်လာခဲ့ကြတာပါကားရလို့တကားဖွင့်လိုက်တာနဲ့ကျွန်တော်တို့တကြိုးတည်းခုန်ချပြီးထွက်ပြေးကြတာပါနောက်ဆုံးဝေးပြေးလာမှပေါ်ရောက်တော့ရဲတွေကလာဖမ်းတာခံခဲ့ရပါတယ
်သူကတော့နိုင်ငံရေးခလုံးခွင့်ရခဲ့ပါတယ်ခန်းလို့ခေါ်တဲ့ဒုက္ခတဲ့ကုညီရေးကုညာကသူ့လိုအုတ်ထင်းလိုမပါတဲ့ဒုက္ခတဲ့ကလေးငယ်တွေအတွက်နေရေးပညာသင်ကြားရေးနဲ့အခြေခံလိုအပ်ချက်တွေထောက်ပံ့ပေးပါတယ်။အခုလိုဒုက္ခတဲ့တွေအလုံးရင်းနဲ့ဝင်လာတာကိုအစိုးရဘက်ကတုံ့ပြန်ဆွဲပုံကနိုင်ငံရေးကြောင့်ဖြစ်တယ်လို့ခန်းအဖွဲ့က Bridget Chapman ကအခုလိုပြောပါတယ
်။ It's a crisis in that people are being forced to put their lives at risk to make a claim for asylum that's
ကိုယ်ရည်ခလုံးဝင်ရဖို့အသက်အန္တရာယ်ကိုပမာဏမထားဘဲနဲ့ရောက်လာရတဲ့အခြေအနေတွေဟာလက်ခံနိုင်ရမရှိတဲ့ဖြစ်ရပါဒါပေမဲ့ခုဟာက2လခွဲအတွင်းမှာဒုက္ခသည်ပေါင်း250လောက်ရောက်လာရတဲ့အခြေအနေကိုပြောနေတာပါဒါကအကြက်တဲမဟုတ်ပါဘူးအာနာရှိရဲ့တချို့လူတွေကြားမှာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ဘသူကသဘောထားအတင်းမှဆုံးဖြစ်မလဲဆိုပြီးလောက်ကင်ပြနေတာအတော်များများတွေ့ရပါတယ်ဘာဖြစ်လို့လဲဆိုတော့ခေါင်းဆောင်ဖြစ်နိုင်မဲ့အခွင့်အလမ်းရဖို့အပြိုင်လုပ်ပြနေတယ်လို့ကျွန်မထင်ပါတယ်။ဒါဟာလူအသက်တွေကိုယင်းပြီးနိုင်ငံရေးအရာကစားနေကြတယ်လို့ကျွန်မတော့မြင်ပါတယ်။အဲ့ဒီလိုဆွဆွဲချက်တွေကိုအစိုးရကတော့ညှင်းဆိုပါတယ်။ကင်းလက်ရည်ရင်တွေဆီလို့ရတာဟာလဲလူမောင်ခိုတင်ဖို့မဲ့လူတွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုအဲ့ဒီလိုအနေများတဲ့ခီးလက်နဲ့ထွက်မလာနိုင်အောင်တားမြစ်ဖို့ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတချို့ဒုက္ခသည်တွေကတော့သူတို့ကိုကင်းလက်ရည်ရင်တွေကယ်တင်လိုက်မယ်ဆိုတဲ့မျှော်လင့်ချက်နဲ့တီခီးကိုပို့ပြီးတော့အသုံးပြုလာလိမ့်မယ်ဆိုတဲ့သတိပေးချက်တွေလည်းရှိနေပါတယ်ရှင်
။နားလောင်ပါရှင်။အခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio Dial လွှင့်အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနှားဆင်နိုင်ပါတယ်။ဒုတိယပိုင်းနိုင်ယူဝဲမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်ပြီးတော့နှားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇန်နဝါရီလ16ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအဝလွန်ခြင်းနဲ့စီးကျူသွေးကျူဆက်ဆက်နေတဲ့အကြောင်းနဲ့ဥကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
စိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီကနေ့အခြေအနေကြီးလို့ရှိရင်ငင်းငန်ရေးအလားအလားကောင်းတယ်လို့ပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ
်မြန်မာတိုင်းနာပြည်ထနာနဲ့အိန္ဒိယနမူနာဆိုတဲ့ပေါ့1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဥကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်1949ခုနှစ်ကဖွဲ့စည်းခဲ့တဲ့မြောက်အတ္လန္တိတ်စာချုပ်နေတိုမဟာမိတ်အဖွဲ့ကြီးကနေအမေရိကန်ပြည်အောင်စုနှုတ်ထွက်ခြင်းတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အနီးအနားကအရာရှိတွေကိုနေရာတော်များများမှာပြောဆိုခဲ့တယ်ဆိုပြီးနယူးယောက်တိုင်းသတင်းစာမှာရေးပါတယ်သမ္မတထရမ့်ကိုယ်တိုင်လည်းနေတိုအဖွဲ့ကြီးအပေါ်တခါတရံလူသိရှင်ကြားဝေဖန်ပြောဆိုနေရလဲဖြစ်ပါတယ်နိုင်ငံခြားရေးကြွမ်းကျင်သူတွေကတော့အမေရိကန်ပြည်အောင်စုနေတိုမဟာမိတ်ကနှုတ်ထွက်မယ်ဆိုရင်ဒီအဖွဲ့ကြီးကိုတလျှောက်လုံးဝေဖန်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဝမ်းတာအောင်အကျိုးပြုတယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့ပြောဆိုပါတယ်။ VOA တန်တမန်ရေးဆိုင်ရာသတင်းတောက်စင်ဒီစိန်သတင်းပေးပို့တာကိုကိုသိန်းထိုင်ဦးကပြောပြပါအောင်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း80လုံးနေတို့မာမိတ်အဖွဲ့ဟာတည်ငြိမ်ရေးအတွက်အဓိကတောင်းတတစ်ခုဖြစ်တယ်ဆိုတော့အမေရိကန်သမ္မတတွေဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကလွှတ်တော်အမတ်တွေတည်ငြိမ်တကြွတည်းရှုမြင်ခဲ့ကြပါတယ်။ဒါပေမဲ့လည်း2016သမ္မတရွေးကောက်ပွဲမဲဆွယ်ကာလကလေးကဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်တွေကဒီမာမိတ်အဖွဲ့ကြီးနဲ့ပတ်သက်လို့ပါတီနဲ့စလုံးတည်ငြိမ်တကြွတည်းရှုမြင်ချက်တွေနဲ့ကွဲလွဲနေခဲ့ပါတယ်။သူကအခုလိုပြောခဲ့တာပါ
။ Let me tell you. NATO is obsolete.It was 67 years ago.
ကျွန်တော်ပြောပြတယ်နေတိုးဟာလက်ရှိအခြေအနေတွေနဲ့မကိုက်ညီတော့ပါဘူး။68နှစ်ရှိပြီ။နေပေါင်း60ကျော်အိုမင်းနေပြီ။နိုင်ငံတော်တော်များများကအကြမ်းဖက်မှုရန်ကိုတိုက်ဖြတ်ဖို့ဖွဲ့စည်းထားတာမဟုတ်ပဲဆိုဗီယက်ပြည်အောင်စုဆိုတာကိုကာကွယ်ဖို့ဖွဲ့ထားတာပါ။ဆိုဗီယက်ပြည်အောင်စုဆိုတာလည်းမရှိတော့ပါဘူး
။သမ္မတယူကော့ဘွဲကာလကလေးကနေတိုးမှာပဲဖွဲ့ဟာခင်မမီတော့ဘူး။လက်ရှိအခြေအနေနဲ့မကိုက်ညီတော့ဘူးဆိုပြီးဒေါ်နယ်ထရမ့်ကပြောဆိုခဲ့တာပါ။ဥရောပမာမိတ်နိုင်ငံတွေဘက်ကသုံးစိတ်ပုံပြီးထက်ဝင်ဖို့ကိုလည်းသူကထက်ခါတလဲလဲတိုက်တွန်းပြောဆိုနေခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လနေတိုထိပ်သီးအစည်းအဝေးမှာလည်းဒီကိစ္စကိုအခုလိုထပ်ပြီးပြောခဲ့ပါတယ်
။ For years presidents have been coming to these meetings and talked about the expense, the tremendous expense for the United States.
ဒီကဒီအစည်းအဝေးကိုလာတဲ့သမ္မတတိုင်းသုံးစိတ်ကိစ္စကိုပြောခဲ့ပါတယ်။ American ပြည်ထောင်စုအတွက်သုံးစိတ်နဲ့ပတ်သက်ပြီးပြောခဲ့ကြသလိုတိုးတက်မှုတွေလည်းရရှိခဲ့ပါတယ်။အဖွဲ့ဝင်တိုင်းကသူတို့ပေးထားတဲ့ဂရီတွေအတိုင်းရေရှည်ထည့်ဝင်ဖို့ပြောဆိုခဲ့ကြတာပါအရင်ကမတွေးဘူးတဲ့အခြေအနေအထိတိုးမြင့်နိုင်အောင်သူတို့လုပ်ကြပါလိမ့်မယ
်ဧကာရီယာနယူးယောက်တိုင်းသတင်းစာပါရေးသားချက်နဲ့ပတ်သက်ပြီးလေ့လာသူတွေကတော့လက်ရှိကာကွယ်ရေးဝန်ကြီး James Matrix ရှာဒူးကထွက်သွားတဲ့အခါမှာနေတိုးရဲ့အနာဂတ်အတွက်ပိုဆိုးရင်ကြာဖြစ်မယ်လို့သုံးသပ်ပြောဆိုကြပါတယ်အတ္တလန္တိတ်ကောင်ဆယ်ကလေ့လာသုံးသပ်သူတူဖြစ်တဲ့Maximagovsky ga skai ga ni khu lo byo ba
le I think Secretary Mattis was the primary brake on President Trump's ambition.
The last five human jet dui naw NATO ma mei phwe ga thwet pho san na ri ga ka kwai win ni Jay Mattis shi ni lo a tha myaw de ya phit par de. Jay Mattis ma shi daw wu so yin NATO ga ni thauk thwet tin le set par ni da a chou ma shi bu lo myin le Tamara Trump ne ဆိုရတဲ့ကလူတွေအတွက်အခွင့်အရေးကြီးတရက်လို့ပြောရမှာပါပဲ
။နေတို့မာမိတ်ဖွဲ့ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုရင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုပဲအကျိုးအမြတ်ရသွားစေလိမ့်မယ်ဆိုပြီးMaksimagovsky got to be there.
It would be a significant gift to him, and he would see it as an open invitation.
Vladimir Putin တို့ရဲ့လက်ဆောင်ကြီးတစ်ခုပေးလိုက်လို့ဖြစ်သွားပါလိမ့်မယ်။နောက်ဥရောပကိုရုရှားကကျူးကျော်လောင်းလမ်းပွင့်ပေးလိုက်လို့ဖြစ်သွားပါလိမ့်မယ်
။နေတို့မာမိတ်ဖွဲ့ကြီးဟာအမေရိကန်ပြည်ထောင်စုရဲ့မြို့သားလုံခြုံရေးနဲ့ကမ္ဘာတည်ငြိမ်ရေးအတွက်ဘလောက်ရေးကြီးတယ်ဆိုတာကိုအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေအနေနဲ့သင်္ကေတသဘောပဲဖြစ်ဖြစ်မဲခွဲဆုံးဖြတ်ပြီးသမ္မတဒေါ်နယ်ထရန့်ကိုအကြောင်းကြားသိနေပြီလို့လဲကျွမ်းကျင်သူတချို့ကသတိပေးပြောဆိုနေကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်အခုဆက်ပြီးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာအဝလွန်ခြင်းနဲ့စီးကျူသွေးကျူရောဂါဆက်ဆံနေတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားတာကိုနားဆင်ပါရှင
်မန်ရှိတဲ့ကိုလေးချိန်ထက်အဆမတန်မြင့်တက်နေပြီးအဝါလုံယောဂရှိနေတဲ့သူတွေဟာနှလုံးယောဂ၊တိတိုယောဂနဲ့စီးကျူသွေးကျူယောဂတွေဖြစ်ဖို့အခွင့်အရေးများလာပါတယ်။အဝါလုံချင်းနဲ့စီးကျူသွေးကျူယောဂရဲ့ဆက်ဆက်မှုကိုမေးကြည့်တဲ့အခါမှာတော့ Grand Hanta International Hospital မှာဓာတုနှင့်ဇီဝဖြစ်စဉ်ဆိုင်ရာဆေးပညာသမားတော်ကြီးဖြစ်သူဒေါက်တာဒေါ်သင်းသင်းလှိုင်ကအခုလိုပြောပါတယ်။
အဆီဓာတ်တွေများလာနေတယ်အဲ့အဆီ tissue တွေကနေပြီးတော့ cytokine လို့ခေါ်တဲ့အဲ့ဓာတ်တွေထွက်ပါတယ်အဲ့ဒီလိုမျိုးဓာတ်တွေကကျမတို့ကိုယ်ခန္ဓာထဲမှာရှိတဲ့မုတ်ချိုအိမ်မှာရှိတဲ့ insulin ဖတ်နှုံးတော်၎င်းဖတ်လာတဲ့ insulin အစွမ်းသက်တည်ကိုတော်၎င်းသူကကျဆင်းကြည့်ရဲ့ insulin ရဲ့ပုံမှန်လုပ်ငန်းကဒီကျမတို့ရဲ့သွေးကြောလေးတွေမှာရှိတဲ့တခြားအချို့ဓာတ်ကိုပုံမှန် level ဆရာသူကထိန်းပေးရဲ့ဒါပေမဲ့ insulin ကောင်းကောင်းလုပ်မလုပ်တော့ဘူးဆိုလို့ရှိရင်ဒီတခြားတွေကရှိစက်နာတဲ့သွေးထဲမှာပုံပြီးတော့အချိန်ကြီးရှိလာတဲ့အခါမှာသွေးချိုဆိုတာဖြစ်လာတယ်။သွေးချိုကဒီသွေးထဲကနေပြီးတော့ကြောက်ကွက်ကိုရောက်တဲ့အခါမှာဆီးဖြစ်ပေါက်သွားတဲ့အခါမှာဆီးထဲမှာလည်းဈာပါလို့ရှိရင်ဆီးချိုဆိုတာဖြစ်လာတယ်။
ကိုယ်လေးချိန်ပမာဏချင်းတူပေမဲ့အရက်ရှည်တဲ့သူတွေကအဝမလွန်ပဲအရက်ပူတဲ့သူတွေကအဝလွန်နေတာမျိုးကြုံတွေ့ရလေရှိပါလေအဝလွန်ခြင်းရှိမရှိကိုကိုယ်လေးချိန်ပမာဏနဲ့အရက်အမြင့်တို့ကိုအချိုးချပြီး BMI လို့ခေါ်တဲ့ကြီးညွှန်းငိမ့်နဲ့တိုင်းတာရတယ်လို့ဒေါက်တာဒေါ်သင်းသင်းလှိုင်ကပြောပါလေ
အရက်ဆိုရင်စင်တီမီတာဒါမှမဟုတ်လို့ရှင်ပေနဲ့ဟိုဟာနဲ့ဓမ္မနဲ့တိုင်းနဲ့အဲ့ဒါရဲ့နောက်ပြီးတော့ခုနကကိုလေးချိန်တိုင်းတာလေးရတယ်ကီလိုဂရမ်ဒါမှမဟုတ်လို့ရှင်ပေါင်အဲ့နှစ်ခုရလာတဲ့ကိုလေးချိန်နဲ့အရက်နဲ့ကိုတိုင်းတာပြီးတွက်ချက်ထားတဲ့ body mass index အတူအားဖြစ်ဆိုရင် BMI အဲ့ဒီဟာကိုကျမတို့ web source တွက်ချက်လို့ရတယ်တယ်လီဖုန်းရှိတဲ့ဒီတိုင်းမှာ internet မှာ BMI calculator လို့တွက်ချက်တာလို့ထည့်လိုက်လို့ရှင်ခုနကကျမရဲ့အရက်ကျမရဲ့ကိုလေးချိန်ကိုထည့်လိုက်လို့ရှင် BMI ဆိုတာထွက်လာတယ်ပေါ့နော်အဲ့ဒီမှာကျမချမ်းမကြီးဖွဲ့ရပြောထားတာကျမရဲ့အရက်နဲ့ရှိတဲ့ကိုလေးချိန်ဟာ 18.5 နဲ့ 34.6 လို့သတ်မှတ်ထားတယ်။25ထက်ကျော်သွားလို့ရှိရင်ကိုလေးချိန်ပိုတယ်။30ထက်ကျော်သွားလို့ရှိရင်အဝလွန်နဲ့35ထက်ကျော်သွားရင်ဆိုးရွားစွာအဝလွန်လေလို့သတ်မှတ်ထားတယ
်။ကိုကုတ်ကအဝလွန်နေပြီလို့သိလက်ရတဲ့အခါမှာကိုလေးချိန်ရှော့ချခြင်းတဲ့သူတွေဟာနေ့စဉ်စားတောက်နေတဲ့အစားအသောက်ပမာဏကိုအစမတန်ရှော့ချလို့ရှိကြပါလေ။အစားတောက်တိုင်းကိုရှော့ချစရာမလိုပဲအမြင့်တဲ့ကြွယ်ဝတဲ့အစားအစာတွေကိုများများအစားသုံးပေးဖို့လိုတယ်လို့ Grand Hanta International Hospital မှာအဟာရပညာရှင်ဖြစ်သူဒေါက်တာမေဖူးစွန်ကပြောပါလေ
Healthy eating plate ကိုစားပြီးဆိုလို့ရှိရင်ကျမတို့ပုဂံများပေါ့နော်ဒါနိုင်ငံတကာမှာသတ်မှတ်ထားတာ 9 inch ရှိရဲ့ကိုလမပက်လက်ပုဂံရှိရဲ့ဟာကိုစတဲ့ယူထားပြီးပုဂံရဲ့တဝက်ပေါ့နော်တဝက်ကိုကျမတို့ fiber ပါတယ်အကြီးက fiber တွေပါတယ်ဟင်းဟင်းရွက်တွေကိုနေရာပေးပြီးတော့စတဲ့ပုဂံ၄ပုံ၃ပုံကျမတို့ carbohydrate carbohydrate ပါ carbohydrate ရဲ့အကြီးကအစားအစာဖြစ်တယ်သမင်းမစားရင်ကျမတို့ခေါက်ဆွဲစားမယ်ကြာစံစားရင်မွေးငါးဘက်စားရင်မျက်ခေါက်ဆွဲစားတယ်နောက်စံကြုံအခြေခံပြီးလုပ်ထားတဲ့အစားအစာတွေနောက်ပါမုတ်ပေးမှုတွေနောက်အခုမြန်မာနိုင်ငံမှာဆိုမြန်မာလူမျိုးတွေစားတဲ့ကောင်းကြီးနဲ့ကောင်းကြီးကိုအခြေခံပြီးသားလုပ်ထားတဲ့မုတ်တွေဒါရီအားလုံးကကျမတို့ပုဂံရဲ့လေးမုတ်တို့ပုံမှာပဲနေရာယူစင်တယ်။နောက်ကြံတဲ့ပုဂံရဲ့လေးမုတ်တို့ပုံကြတာကျမတို့အသားချက်ပေါ့နော်
။အစီစားရင်အဝါလုံးယောဂါဖြစ်နိုင်တယ်လို့ကာဘိုဟိုက်ဒရိတ်လို့ခေါ်တဲ့ဂစီတက်တွေကိုအလွန်ကျော်စားသုံးခဲ့မယ်ဆိုရင်လေကိုယ်လေးချိန်မြင့်တက်လာနိုင်ပါတယ်။တခြားတဲ့များတဲ့အစားအသောက်တွေကိုအလွန်ကျော်စားသောက်ခြင်းဟာ အဝါလုံးယောဂနဲ့ဆီကျူသွေးကျူယောဂတွေကိုဖြစ်စေနိုင်တယ်လို့ဒေါက်တာမေဖူးစွန်ကပြောပါတယ
်ဒီ fast food တွေကျမတို့ပြီးတော့ attitude ပဲပို့ဆောင်ကြကြပါတယ် energy drinks တွေနောက်အသင့်တောက်ဖြော်ကြီးအရင်ကမိရယူလာကြပါတော့ဆိုတော့ဈေးလဲတက်တာတယ်နောက်တစ်ခါကျတော့လွယ်လွယ်ကူကူနဲ့လည်းရတယ်အဲ့တော့ကျမတို့ဥပမာပြောရရင်စာချက်နေတဲ့ကျောင်းသားတယောက်အလွယ်တကူပေါ့နော်ကျောင်းသားရည်ပဲဖြစ်ဖြစ်မုတ်ဆိုင်ပါပဲဖြစ်ဖြစ်ဝယ်တောက်လိုက်တဲ့ဒီ energy drink ဆိုပြောရရင်အင်အားဖြည့်အချိုကြီးရများတော့ပဲကျမတို့အချိုတက်ဒီအရင်အောင်လုပ်ခဲ့အောင်လုပ်တာကျမတို့ shake တကူတောက်လိုက်တယ်မှာလက်ဖက်စာစုံနဲ့ပေါ့နော်တကြား73စုံ14စုံလောက်ထိခန္ဓာကိုယ်ရဲ့တွေးတဲ့ဟိုတကြားတဲ့ပြည့်ရောက်သွားတယ်အဲ့တော့ကျမတို့နိုင်ငံတကာမှာသတ်မှတ်ထားတာဒီတကြားစားသုံးမှုကအပိုဆောင်တကြားစားသုံးမှုဒီတရက်ကိုလက်ဖက်စာစုံ6စုံ24ကိုမှမပိုသင့်ဘူးပိုလာပြီဆိုတာနဲ့မျှအဲ့လိုပါဒီနောက်ပိုင်းတစ်ပြေးချင်းနဲ့စားလဲစားတယ်ပြန်လဲမတော့ဆိုလို့ရှိရင်ကျမတို့ခန္ဓာကိုယ်မှာစုဆောင်းလာရင်ညာလာပြီးတော့ကျမတို့အဝါလုံး overweight အရင်ဖြစ်တယ် obese အကြီးကဖြစ်တယ်မလို့
ကျမကြီးနဲ့ညီညွတ်အောင်နေထိုင်စားသောက်ရင်အဝါလုံးယောဂနဲ့ဆီးကျူသွေးကျူယောဂဖြစ်ပွားမှုတွေကို short ချပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇဝ
ါမြမလူလူနဲ့ကျမကြီးကဏ္ဍအပြီးမှာတော့အခုမြမကြီးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပဋိပက္ခတွေဘာကြောင့်ပုံမကျေပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာစကားအရာမတူကွဲပြားမှုတွေများလို့နဲ့အိန္ဒိယနိုင်ငံမှာအလားတူပဋိပက္ခတွေဘာကြောင့်နှေးပါရသလဲဆိုတာတွေကို1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ညီညာရေးဟာပြည်သူတွေပြည်သူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစွဲတက်လာပြီးတဲ့နောက်မှာညီညာရေးအလားအလာပူပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ခဲ့ရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတူးတက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါလေလားဒီညီညာရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့เนาะဒီကနေ့အခြေအနေကြီးလို့ရှိရင်ညီညာရေးအလားအလာကောင်းတဲ့သူပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားရမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းစဉ်ကြီးကိုဟိုဤအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်ရတဲ့အတွက်ပြဿနာခက်ခဲတွေကိုလူလူပါပို့ပြီးတီးခွန်ရတာဒါတစ်ချက်ပေါ့ဒါကတော့ကျွန်တော်တို့အပြစ်တင်ကြရမရှိပါနောက်တစ်ချက်ကတိုက်ပွဲတွေဘာကြောင့်ပုံများလာကြလဲဘာကြောင့်ညီညာရေးအလားအလာဟာပုံမှန်ကလေးဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေတစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှဒီကိစ္စတွေအတွက်အကြီးသွင်းညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့တန်တရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်စောင့်အောင်ပါ
ဟုတ်ကဲ့အဲ့နံပါတ်1ချက်ကိုရင်ဆန်းစစ်ပါဆရာအဲ့တော့အကြီးသေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်လာတော့ဒေါ်အောင်ဆောင်စုကြည်ဦးဆောင်တဲ့ energy ဆိုတာဟာတက်နေတဲ့လောက်ကြိုးစားတယ်အစွမ်းကုန်ကြိုးစားတဲ့လူတော်ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေပဲကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေအဲ့တော်တော်များများရှိပါတယ်သို့သော်အခက်အခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါန်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတတိယနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွေ့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်အခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် energy အစိုးရဟာတိုင်းပြည်ရေးကြည့်တဲ့အရာတွေကိုပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတရားဖြစ်တဲ့တွင်အခက်အခဲတွေဒီဟာအစိုးရအားနဲ့ချက်လို့မြင်ခံရတဲ့လူကျွန်တော်သုံးသပ်ပါတယ
်။တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိရဆရာသူတို့သုံးသပ်တာတော့လွန်ပါသလားခံပြင်းပြီးတော့များပြောနေရသလားဆရာဘယ်လိုသဘောပါလဲ
။အဲ့ဒါနှမျိုးလုံးဖြစ်နေတယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါန်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တပ်တော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာမြန်မာမေကွန်းထုတ်ခံရတယ်။ဘယ်လိုလုပ်တဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မေကွန်းပေါ့။ဒါအခုထိမေးခံနေရတဲ့အတွက်ဒီတန်တရာအကျိုးကိုခံစားတတ်တယ်လို့ကျွန်တော်မြင်နေခင်ဗျ
။ဟုတ်ကဲ့။ဆရာပထမဆုံးပြောခဲ့တဲ့အကြီးအသေးနဲ့ပတ်သက်လို့တစ်ခုရဲ့
ဒီဂျင်းနေဆွေအောင်တမင်းလုံနေတဲ့အင်အားစုတွေရှိသလားဆိုရဲအချက်လက်ဆရာနံပါတ်1နဲ့ပြောရပါတယ်အဲ့အချက်ကဆရာဘာလို့ထောက်ပြပြီးပြောတာခင်ဗျာ
အခုကဒီမိုကရေစီတစ်စိတ်တစ်ပိုင်းရှိတဲ့သဘောဆိုတော့တင့်နေတဲ့အစိုးရကိုပြုတ်ကြကြီးကိုအတိုက်ခံနေတာလောက်တာအစင်လာတိုင်းပြည်တိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မရော်ကပဲအဓိကဟိုလောက်တာတိုက်ချင်းသူတို့မတိုက်ချင်းတဲ့သူတို့ပါပဲအဲဒါအစင်လာပေါ့နောက်တစ်ခုကဒီတက်မရော်ဟာရောအရင်ကစစ်ဆိုးရလက်ထရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေးကအကြတာကသိတယ်ပြီးတယ်ဆိုတော့ကုန်ယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်ဆိုးရုံကတော့အိန္ဒိယဘက်ကအခြေပြုတဲ့သဘုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီဆိုးရလက်ထက်မှာဒီဥပမာပြရင်ဥပမာကောင်းဆုံးပြရင် AA ပေါ့နော်ဒီဖွဲ့စည်းဟာသေးသေးလေးရနေအခုတလောက်အောင်ကြီးလာလောက်အောင်ဟာ AA တော်လုံးလို့လားတခြားအကြောင်းတွေလားဒါမို့စစ်တပ်ကမတိဘဲနဲ့ကိုမွေးထားသလားဆိုတဲ့တန်တရားပေါ့နော်ကျွန်တော်အေယိုပြစ်တင်လို့ပြောတာမဟုတ်ပါဘူးဟိုစစ်တပ်ရဲ့အဲသဘောသဘာဝဟာမိကွန်ထုတ်ဆရာအကြီးကြီးရှိနေတယ်အကြောင်းဟိုခုလူတိုက်ပွဲတွေဖြစ်နေခြင်းဟာတမရဘကရောနောက်တခါအတိုက်ခံတခြားနိုင်ငံရေးအင်အားပါတီတွေအင်အားစုတွေကပါလက်ရှိဆိုတော့အကျက်တက်ဖြစ်အောင်လုပ်နေသလားလို့ကျွန်တော်ဟိုတန်တရားချီးကျင်းဖြစ်ပါတယ်ခင
်ဟုတ်ကဲ့ကျွန်တော်အေယိုဆိုလို့အေယိုနဲ့ပတ်သက်ပြီးတခွန်းမေးချင်ပါတယ်အခုတမနောကတစ်ဖက်သက်ပြခက်ဆွေးကြီးညာတဲ့လေးလာကွယ်ဆက်သရှင်ကြီးညာတဲ့ဆွေးနေရမှာအေးအေးထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုခြံလက်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအရှေ့ပိုင်းတွေကိုပဲသူကအေးပြခက်ဆွေးတဲ့မှာထက်လိုက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောပါခင်ဗျာ
အဲ့ဒါလည်းပဲကျွန်တော်ထင်တယ်အပြစ်ခတ်ရက်စဲရေးမကြီးညာတဲ့နေရာမှာသူကအပြစ်ခတ်တွေလုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲကြောင့်အေးအေးပဲဖြစ်ဖြစ်အနောက်ပိုင်းဖြစ်နေတာအပဒေတာကိုဖြစ်ဖြစ်သူအာယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုတော့ကျွန်တော်အိန္ဒိယနဲ့နှိုင်းစီမေးခြင်းနဲ့ဆရာအိန္ဒိယကကဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တဲ့ linguistically or ethnically ကပဲအများဆုံးတိုင်းပြည်ဖြစ်တဲ့တချိန်တည်းမှာပဲကဘာမှာလည်းပဲ the biggest democracy in the world ဖြစ်တဲ့ဆိုတော့သူတို့ဟာဒီတိုင်းရင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထင်ထားကြလဲဆရာသူတို့စီမှာတိုက်ပွဲစုပ္ပစံနဲ့တိတ်မကြရတော့ပါလားဆရာဘယ်လိုဖြည့်ရှင်းခဲ့ပါသလဲသူ
အိန္ဒိယနိုင်ငံရဲ့ဒီနေ့ဒီမိုကရေစီရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်တိုက်ရခဲ့ကဒီနေ့သမိုင်းဟာကျွန်တော်တို့အားကြစရာကောင်းတယ်လို့အိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျကျွန်တော်အိမ်မှာ24နှစ်နေခဲ့တယ်အိန္ဒိယတပ်မတော်ကအရာရှိတွေကိုနိုင်ကလည်းသူတို့ဂုဏ်ယူတာတွေ့ရတယ်ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျေးမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါဖြင့်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြားပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတည်မြဲလွတ်လပ်ရေးရတယ်အတူတူကိုလိုနီဖြစ်ကြတယ်။အမှဦးတယောက်ထဲကနေဦးဆောင်တဲ့အစိုးရစနစ်တို့မဟုတ်အုပ်ချုပ်မှုစနစ်ပမာပြည်ကအခုချိန်ကြီးအမြင့်တွေတယ်။အိန္ဒိယကအဲ့လိုမရှိဘူး။အနည်းအားဖြင့်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်အဲ့ဒီမန္တန်ကြီး၃ရက်သူတို့လည်းရှိတယ်ကျွန်တော်တို့လည်းရှိတယ်ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပြည့်စည်နေတာပေါ့နော်အင်္ဂလန်ကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်အတိတ်ကပြောရရင်စစ်တပ်ပေါ့အင်္ဂလန်စစ်တပ်နဲ့ကျွန်တော်တို့စစ်တပ်အချိန်ကြီးရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်အင်အားကြီးကပြောတာမဟုတ်အင်္ဂလန်ကတပ်ခုနပြောသလိုစစ်တပ်ဟာလည်းတူရီထိတ်ဆုံးတဲ့ပုံကိုယ်ရဲ့အမိန့်ကိုနာခံကြတာဒါအစင်လာပါအဲ့တော့အိန္ဒိယမှာအဲ့ဒီတက်မတော့အကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုံကိုယ်ပေါင်း30တိပြောင်းသွားပြီခင်ဗျာဗမာပြည်မှာဘယ်လောက်ရှိကလေးအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ပဲနေခွင့်ရှိတယ်တကယ်ကြည့်လိုက်လို့ရှိရင်3နှစ်ထိတာဝန်ထမ်းတဲ့လူ2ယောက်နဲ့တူတူဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲပူထမ်းရတယ်အချိန်ကြာရင်ဒါအနာယူကြတယ
်အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးအရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတက်မတော်အင်အားစုတွေတပ်ဖွဲ့တွေဆေးပြနေတာတွေ့ရတယ်ဆိုတော့သူတို့စီကတပ်ဖွဲ့တွေရောလူမျိုးစုလိုက်လို့ဖွဲ့စည်းထားတာရှိပြဆရာ
အဲရှိတယ်ခင်ဗျာသူတို့ကလူမျိုးစုလို့ပြောရမယ်ဟာရောနောက်တစ်ခါပြင်းနယ်လိုက်ပေါ်တော့ပြောမရမြာ တဲ့မျိုးမျိုးရှိတယ်မှာကောရခတတ်တော်မှာအခုချိန်ကြီးရှိတာပေါ့အဲ့တော့အဲ့ဒီတတ်တွေကလည်းသူ့ရဲ့အယောင်သူ့အစုံနဲ့အဲဟိုချိတဲ့စည်ရေးပြတာသူအားလုံးဟာစစ်ဦးစီးချုပ်တူရဲ့အမိန့်အောက်မှာအကုန်လုံးဟိုအာဏာတည်ကြပါတယ
်သူတို့အချင်းချင်းကြားမှာပြစ်ပြခါလုံးဝမရှိဘူး
အဲတမရောဟိုအိန္ဒိယမှာညောင်းနေတဲ့လောက်ရောသူကျွန်တော်ဖတ်ရတဲ့လောက်ကဟိုတက်တွင်ပြိခမရှိပါဘူးခင်ဗျလုံးဝမရှိပါဘူ
းနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းရင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလည်းအာဆန်တို့မနီပူရိုးစသဖြင့်ပေါ့လေအချင်းမြောက်မှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုအလိုက်ကောပြဿနာဘလို့ရှိပါလဲအိန္ဒိယမှာဗဟုအစိုးရနဲ့ပြည်နယ်အစိုးရဆိုတဲ့အပြင်လူမျိုးအပြင်ကဗမာပြည်မှာဗမာဆိုတဲ့လူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းရင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုကြီးဆိုတဲ့လူမျိုးကြီးဆိုတာကအိန္ဒိယမှာရှိနေလားဆရာ
မရှိဘူးလို့ပြောရမှာပေါ့ဟိုပြိပက္ခတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင်ရင်တို့ကမရှိဘူးခင်ဗျတို့မှာလူမျိုးဆိုတဲ့တဘောလုံးဝမရှိပဲနဲ့ဘာသာစကားအတုံးတစ်ခုပဲ꿰ပြရတယ်ဥပမာဟိန္ဒီစကားဆိုဟိန္ဒူစတန်နီစကားအများစုသုံးတယ်ယုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီအခက်အခဲကိုဟိုကျွန်တော်တို့ဟိုဖက်ဒရယ်စနစ်အခြေခံဥပဒေနဲ့ထိန်းပြီးတော့သူတို့ထိန်းညှိပေးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကဖက်ဒရယ်စနစ်ဖြစ်ပြီးတော့ဒီလူနည်းစုတွေကိုဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လုပ်ပိုင်ခွင့်နေသူပေးထားတဲ့အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟိုရှင်သန်နေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့စေဖို့မျှော်ကြည့်ရင်မြန်မာနိုင်ငံဟာငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
เออวันนี้เสียไปเปล่าหมอจันเราก็တော့ปูပြီးတော့မတွေ့ချင်ဘူးเนี่ยကျွန်တော်တို့တော်တော်ဝေးပါလေ
ဥကျော်စံတာရဲ့မြမရေးသုံးသက်ချက်အပြီးအခုတော့ကိုရနိုင်ရဲ့တရင်ပတ်စင်အားကစားတရင်လှော်တွေကိုအလှည့်ပေးကြအောင်ပါရှင
်ဘာဝကျွန်တော်ဂျန်နိုင်ပါဒီလိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီနေ့ကနေ့ကပရီးမီယာလိဂ်ပွဲစဉ်မှာမန်ချက်စတာယူနိုက်တက်ကစပါ့စ်ကိုအနိုင်ရပြီးတော့အယာယီနည်းပြဆိုရှယ်ဟာအသင်းသမိုင်းမှာအဖွင့်ပွဲစဉ်6ပွဲကိုအနိုင်ရခဲ့တဲ့ပထမဆုံးနည်းပြဖြစ်စံချိန်တင်လိုက်ပါတယ်။ဗြိတိန်တင်းနစ်ကစားသမားအန်ဒီမာရေးဟာတင်ပစုံခွဲသိမ့်မှုဒဏ်ရာမသက်သာတာကြောင့်ဒီနေ့မှာတင်းနစ်ကစားတာကနေအပြီးပိုင်အနိုင်ယူတော့မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဂျပန်အိုလံပစ်ကော်မတီဥက္ကဋ္ဌတက်ကေတာကိုအောက်ရီလိုက်စားမှုနဲ့ပြည်ထောင်နိုင်ငံမှာဆရာဆွဲလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကျက်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့ Liverpool, Chelsea နဲ့ Manchester United တို့နိုင်ရခဲ့ပြီးတော့ Arsenal နဲ့ Tottenham Hotspur တို့ရှုံးသွားပါတယ် Liverpool က Brighton ကို Mohamed Salah တွင်းနဲ့ penalty နဲ့နိုင်ခဲ့တာကြောင့်ဇယားထိတ်ကနေဆက်လက်ဦးဆောင်နေပြီးတော့ Chelsea ကလည်း Newcastle ကို2ဂိုးတကိုးနဲ့နိုင်ပါတယ်Arsenal ကတော့ဒီတစ်ပတ်မှာဝန်ဆန်းမှုတကိုးကိုမရှိနဲ့ရှုံးပြီးတော့ Wembley မှာကစားတဲ့ Tottenham နဲ့ Manchester United ပွဲမှာတော့ Man U က Tottenham ကိုတကိုးကိုမရှိနဲ့နိုင်သွားပါတယ် Man U ကဂိုးကိုတော့ Rashford က44မိနစ်မှာဆင်းခဲ့တာပါ Tottenham ကဒုတိယပိုင်းမှာ6ပါးဂိုးရဖို့အတွက်ပြန်ပြီးတော့ဖိစားခဲ့ပေမဲ့ Man U ကမှဒီဟဲလက်ဆွမ်းပြပြီးတော့7ချိန်ကာကွယ်ပေးခဲ့လို့ Man U သင်းဟာယာယီလီပြတဲ့ Social Lat ထက်မှာ6ပွဲသက်တိုက်အနိုင်ရသွားခဲ့ပါတယ်။ဒါကြောင့် Social ဟာ Man U သမိုင်းမှာနီးပြအဖြစ်နဲ့ပွဲဥတော့6ပွဲသက်တိုက်နိုင်ရတဲ့ပထမဆုံးနီးပြအဖြစ်စံချိန်တင်နိုင်ခဲ့ပါတယ်။ဒီပွဲနိုင်လိုက်တဲ့အပေါ်မှာ Social ကသူ့အသင်းရဲ့စိတ်ဓာတ်ကိုချီးကျူးလိုက်ပါတယ
်။ Yeah, team spirit, that's the first. Second of all, we can defend all, Jonah.
ပထမတစ်ချက်ကတော့အသင်းစိတ်ဓာတ်ကြောင့်နိုင်ရလိုက်တာပါ။ဒုတိယကတော့ကျွန်တော်တို့အားလုံးခံစားနိုင်ခဲ့ပါတယ်။ Jones နဲ့ Lindelof တို့နှစ်ယောက်ချင်း Luke Shaw နဲ့ Ashley Young တို့ကလည်းခြေစွမ်းပြခဲ့ကြပါတယ်။ပြီးတော့ကျွန်တော်တို့မှာကမ္ဘာအကောင်ဆုံးဂိုးသမားရှိတဲ့ဒါကိုကျွန်တော်အချင်းချင်းပြောခဲ့ပြီးပါတယ်။ပြီးတော့ကျွန်တော်တို့ရှေ့တန်းတွေကရမ်းရမ်းပြီးတော့ Rashford ရဲ့ဂိုးတွေကလည်းအရန်ကောင်းပါလေ။အဲဒီလိုနေရာကနေဒီလိုကန်နိုင်မှုကတော်တော်ခက်တာပါ။ကျွန်တော်ကသူ့အနည်းတိုင်ကိုကန်မဲ့လို့ထင်ခဲ့ပေမဲ့ဒီဂိုးကသိပ်ကောင်းပါလေ။
ဒီတစ်ပတ်ပွဲစဉ်လေးအပြီးမှာတော့လီဗာပူးက58မှတ်နဲ့ဇယားထိတ်ကဆက်လက်ဦးဆောင်နေပြီးတော့မန်ယူသင်းကတော့41မှတ်နဲ့အဆင့်5နေရာမှာရှိတဲ့အာဆနယ်နဲ့အမှတ်တူပွဲဖြစ်တာကြောင့်ဇယားထိတ်ပိုင်းမှာလည်းချန်ပီယံဖြစ်ဖို့ချန်ပီယံလိဂ်ဝင်ခွင့်ရဖို့ကပိုပြီးတော့အကျိတ်နယ်ဖြစ်လာနေတယ်လို့ဆိုရမှာဖြစ်ပါတယ်ဗျာ2018အာဖရိကအကောင်းဆုံးဘောလုံးသမားဆုကိုတော့လီဗာပူးနဲ့အီဂျစ်တိုက်စမှုမိုဟာမက်ဆာလာရသွားပါတယ်ဒါဟာဆာလာအနေနဲ့အာဖရိကဘောလုံးအဖွဲ့ချုပ်ကချီးမြှင့်တဲ့တင်းနစ်တာအကောင်းဆုံးဘောလုံးသမားဆုကိုနှစ်နှစ်ဆက်တိုက်ရလိုက်တာလည်းဖြစ်ပါတယ်
အခုလိုအာဖရိကအကောင်းဆုံးနည်းနည်းသက်သက်ရွေးချယ်ရတာနဲ့ပတ်သက်ပြီးဆာလာပြောတာကတော့
Honestly, I'm very happy to win it.
ဒီစုကိုဒုတိယအကြိမ်ရတဲ့အတွက်ကျွန်တော်အယံဝမ်းသာပါတယ်ကျွန်တော်ရင်ကပြောခဲ့သလိုပဲဒီစုကိုငငယ်ကလေးတွေကလူချင်းခဲ့တာပါအခုဆိုရင်နှစ်ကြိမ်ရတဲ့အတွက်ဝမ်းသာပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အစ်ကျစ်အတင်းနဲ့အတူအာဖရိကဖလားရချင်ပါတယ်ကျွန်တော်တို့ကလည်းအရှင်ဖြစ်ကျင်းပခွင့်ရတော့အားလုံးကလည်းစိတ်လှုပ်ရှားနေပြီးတော့ကျွန်တော်တို့နိုင်ငံမှာကစားမဲ့ပွဲကိုအနိုင်ရအောင်လုပ်သွားမှာပါ။ဆာလာဟာသူ့ရဲ့အသင်းပေါ်ဒီနီဂေါတိုက်စစ်မှုမာနေနဲ့အာဆနယ်တိုက်စစ်မှုအိုဘာမယန်းတို့ကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားဆုဖြစ်တဲ့ရွေးချယ်ခံရတာဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့သတင်းပတ်ကဆေးရုံကနေပြန်ဆင်းလာတဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာအခုတစ်ပတ်မှာတော့ဆေးရုံပြန်တက်ရပါတယ်။အဒီ1 by 3ရုပ်ဆိုင်မှုပြဿနာကိုခွဲစိတ်ဖို့အတွက်ဘွေနိုဇာရက်စ်မြို့ကဆေးရုံကိုစနေနေ့ကပြန်တက်ခဲ့ရပါဒါကငူကလေးကစီစဉ်ထားတာဖြစ်ပြီးတော့ခွဲစိတ်မှုလည်းအောင်မြင်တယ်ဆိုပြီးတော့မာရာဒေါနာရဲ့ရှေ့နေကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာတင်းနစ်သတင်းတွေမှာတော့ Australian Open Tennis တိုင်ပွဲကိုတင်းနာနေကစတင်လိုက်ပြီးတော့ဒဏ်ရာပြဿနာကြောင့်တင်းနစ်ကစားတာကနေအနားယူတော့မဲလို့ကြေညာထားတဲ့ Annie Murray ဟာပွဲဥဒ္ဓမှာပဲ Spain က Roberto Bautista ကို၅ပွဲအကျိတ်နဲ့ကစားပြီးတော့ရှုံးနေသွားပါတယ် Annie Murray ဟာတင်းပစုံခွဲစိတ်မှုဒဏ်ရာမသက်သာတာကြောင့်သူအနေနဲ့တင်းနစ်ပြိုင်ပွဲတွေကနေဒီနေ့မှအနားယူတော့မယ်ဆိုပြီးတော့ကြီးညာခဲ့တာပါသူအနေနဲ့တော့ Wimbledon Tennis ပြိုင်ပွဲမှာအနားယူဖို့စဉ်းစားထားပြီးမဲ့ Australian Open Tennis ပြိုင်ပွဲကလည်းသူ့အတွက်နောက်ဆုံးဖြစ်နိုင်တယ်ဆိုပြီးတော့ပြောပါတယ် Murray ကလည်းဒဏ်ရာတွေကြောင့် Tennis ကစားတာကနေနားတော့မယ်ဆိုတဲ့အပေါ်မှာဆွစ်ဇာလန်နိုင်ငံက Roger Federer ကတော့
disappointed and thesad and a little bit shocked you know
ကျွန်တော်ကတော့သူနားတော့မယ်ဆိုလို့စိတ်မကောင်းဖြစ်ရလို့စိတ်လဲပြရပါတယ်ပြီးတော့ဒီကတင်းကြောင့်လည်းတုံ့လုံမိပါတယ်
ဒါပြင်လက်ရှိကမ္ဘာအဆင့်တဲ့ Novak Djokovic ကလည်း
to see him struggle so much and go through so much pain is
သူအနေနဲ့ဒဏ်ရာတွေနဲ့ရုန်းကန်နေရတာမြင်ရတော့သူ့ရဲ့တငယ်ချင်းတယောက်အနေနဲ့ရောကစားပေါ်ပြန်တဲ့တယောက်အနေနဲ့ရောစိတ်မကောင်းဖြစ်ရပါတယ်သူနဲ့ကျွန်တော်နဲ့ကနှစ်တော်ကြာကလေးကတငယ်ချင်းဖြစ်ရှိလာခဲ့တာပါကျွန်တော်အတွက်လည်းဘာနဲ့ကြာကောင်းသလိုအကားသားလောကတစ်ခုလုံးအတွက်လည်းစိတ်မကောင်းစရာပါသူ့ကိုလူတွေကသဘောကျကြပြီးတော့သူကတကယ့်ချန်ပီယံတယောက်ပါ Grand Slam ချန်ပီယံတယောက်ဖြစ်သလိုအိုလံပစ်ရွှေစည်းလည်းနှစ်ချိန်ရခဲ့ဘူးပါလေ
Annie Murray ဟာ Grand Slam ပြိုင်ပွဲတွေကို Wimbledon နှစ်ချိန် American Open တစ်ချိန်နိုင်ရထားတာဖြစ်ပါတယ်ခင်ဗျာဂျပန် Olympic Committee ဥက္ကဋ္ဌ Sunaka Tsutakeda ကိုအောက်လိုက်လိုက်စားမှုနဲ့ပြည်ထောင်နိုင်ငံကတရားစွဲလိုက်ပါတယ်မစ္စတာတကီရာဟာ2020 Olympic ပြိုင်ပွဲကိုတိုကျိုမြို့ကအင်ရှင်ဖြစ်ခွင့်ရဖို့အတွက်လက်ထောက်ရာတွေလုပ်ခဲ့တယ်ဆိုပြီးတော့တန်တရာရှိခံနေရတာဖြစ်ပါတယ်။ဒါကြောင့်သူ့ကိုအရီလိုက်ဆောင်းမှုကျူးလွန်ခဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့လကဆွဲချက်တင်လိုက်တာဖြစ်တယ်ဆိုပြီးတော့ပြင်းထန်တရားရေးအာဏာပိုင်တွေနှိစက်တဲ့သတင်းရင်းမြစ်တွေကဆိုပါတယ်။ဂျပန်အာဏာပိုင်တွေကတော့မစ္စတာတကီရာကို2018ခုနှစ်ကခေါ်ယူစစ်ဆေးမေးမြန်းခဲ့ပြီးတော့အဲ့လိုစစ်ဆေးခဲ့တာဟာပြင်းထန်အာဏာပိုင်တွေရဲ့တောင်းဆိုချက်အရဖြစ်တယ်ဆိုပြီးတော့ကျူးလွန်သတင်းအေဂျင်စီကတော့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဂျပန် Olympic Committee ဘက်ကရောတိုကျို Olympic ကျင်းပရေးကောင်တီဘက်ကပါတစုံတရာတုံ့ပြန်ပြောဆိုတာတော့မလို့သေးပါဘူးခင်ဗျာ
။ကိုရီးယားနိုင်ငံစီစဉ်တင်ဆက်ပေးထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနှာစင်ခဲ့ရတာပါ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့အစီအစဉ်တွေအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။ဥရောပသမ္မဂ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ကပတ်အစီအစဉ်ကိုလွှတ်တော်ကတခဲနဲ့မဲခွဲပယ်ချခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာတော့ဝန်ကြီးချုပ်ခရီဇာမီယာအယုံကြည်မရှိဆိုတဲ့မဲခွဲဆုံးဖြတ်ခံမဲ့ခြင်းနဲ့ရင်ဆိုင်နေရပါတယ်။မနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးခြင်းမှာပဲဝန်ကြီးချုပ်ပေါ်အယုံကြည်မရှိဆိုတင်ခဲ့တဲ့အကြောင်းအဓိကတိုက်ခတ်လီဘာပါတီခေါင်းဆောင်ဂျယ်မီကိုဗင်ကပြောဆိုထားတာပါ။စီးပွားနိုင်ငံမျိုးပိုင်းမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ဘုံခွဲတိုက်ခတ်မှုဟာသူ့လက်ချက်ဖြစ်တဲ့အကြောင်း S Institute အဖွဲ့ကပြောဆိုလိုက်ပါတယ်။မန်ဘေ့ချ်မျိုးလည်းကအဓိကဈေးတစ်ခုနီးကင်းလက်ရင်နဲ့ဖြတ်သန်းခြင်းပောက်ကွဲမှုဖြစ်ခဲ့တာဖြစ်တဲ့အကြောင်းလဲဒေသခံအာဏာပိုင်တွေနဲ့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ခဲ့ကအဖွဲ့တို့ကပြောဆိုထားကြတာပါ။အမေရိကန်ဆွေးရလုပ်ငန်းတချို့ရပ်ဆိုင်ထားအချိန်မှာလစာမရကြတဲ့ဝန်ထမ်းတွေကိုနောက်ပိုင်းမှာလစာတွေပြန်ပေးနိုင်မယ်ဥပဒေမူကြမ်းတစ်ရပ်ကိုဒီနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးအတည်ပြုဖို့ရှိနေပါတယ်။ဒါမှမဟုတ်သမ္မတနဲ့တိုက်ခတ်ဒီမိုကရက်တစ်ဗန္ဓာရေးသုံးစီအတွက်စစ်ဆင်ညှိနှိုင်းလို့မရသေးတဲ့အတွက်ဘယ်ချိန်မှလစာရမလဲဆိုတော့မရေမရာဖြစ်နေသေးပါအစိုးရလုပ်ငန်းတွေဒီစီတစ်ပိုင်းရပ်ဆိုင်ထားရတဲ့အတွက်ဒီဇင်ဘာလ22ရက်နေ့ကစလို့အစိုးရဝန်ထမ်း8000လောက်ဟာလစာမရပဲအလုပ်လုပ်ကြရတာဓမ္မမော်ရယ်လည်းအလုပ်မစင်းမဲ့နေနေကြရပါတယ် အမေရိကန်ပြည်အောင်စုရဲ့ရှင်းလင်းချက်အသေးဖြစ်သမရကဆိုပြထားတဲ့ဝီလျံဘားကိုအတိပြုသင့်မသင့်ထက်လွတ်တော်တရားရေးကော်မတီမှဒီနေ့ဒုတိယနေ့အဖြစ်ဆက်လက်ကြားနာဆက်ဆင်းမှာဖြစ်ပါတယ်။အမေရိကန်သမရရွေးကောက်ပွဲမှာရုရှားဝင်ရောက်ဆုပ်ခဲ့တယ်လားဆိုတော့အထူးစုံစမ်းဆက်ဆင်းမှုရောဘတ်မူလာစုံစမ်းနေတာတွေကိုလွတ်လပ်လပ်ဆက်လုပ်နိုင်မှာလားဆိုတဲ့မေးခွန်းတွေကိုတော့ပထမနေ့အဖြစ်ကြားနာဆက်ဆင်းစစ်မှာလွတ်တော်မှတ်တွေကအဓိကမေးခွန်းထုတ်ခဲ့ကြပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညပိုင်း VOA မြန်မာဘာသာအစည်းအဝေးကို5ဒိုမီတာ19 25 32ဒိုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများတစ်ဆင့်အောင်ပါ။
This program has come to you from the Voice of America, Washington.